Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American အတန်းကနေပြီးတော့2023ခုနှစ် April 23ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ3251နဲ့လိုင်းဒိုမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်းလွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့တိုက်ပွဲတွေဖြစ်နေတဲ့ဆူရနိုင်ငံခတ်တုံးမြို့တော်ကအမေရိကန်တပ်တမန်တွေကိုဘေးလွရာကယ်ထုတ်နိုင်ခဲ့ပါတယ်။ယူကရိန်းမှာစစ်တိုက်ဖို့တပ်သားတွေ4000လောက်ထပ်မံစုဆောင်မှုရုရှားကရည်ရွယ်ထားတယ်လို့ဗြိတိန်ထောက်လှမ်းရေးသတင်းကပြောပါတယ်။ဒီလိုသတင်းတွေပါဝင်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်နဲ့သူပြောပြသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်ထုတ်လွှင့်ပေးမယ့်အထဲမှာတော့စိုက်ပျိုးရေးလုပ်ငန်းတွေမှာပိုးသတ်စေးတွေအလွယ်တကူသုံးလို့တည်နံနေနိုင်ငံတကာဈေးကွက်ကိုစံကြိမ်စံညွန်းအပြည့်နဲ့ထိုးပေါက်ဖို့အခက်အခဲရှိနေတဲ့အကြောင်းနဲ့အတူအပတ်စဉ်မြန်မာဒီမိုကရေစီရေးရအစည်းအဝေးမှာတော့
နိုင်ငံတကာကဘယ်အတိုင်းအတာဒီအရေးယူသည်ဖြစ်စေမယူသည်ဖြစ်စေပြည်သူတွေအနေနဲ့တော့ဆက်လက်ပြီးတော့ဒီစစ်အာဏာရှင်ခြုံငိမ့်တဲ့အထိတော့ဆက်လက်ဆောင်ရွက်သွားမယ်ဆိုတဲ့စိတ်ကတော့ပြင်းထန်တဲ့စိတ်ကတော့ရှိနေပြီသားဆိုတဲ့ဥစ္စာတော့ကျွန်တော်တို့တတ်အပ်ပြောလို့ရပါတယ်
ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးချော်မိုးထွန်းပြောတာဖြစ်ပါတယ်ဆက်သွယ်မေးမြန်းချက်အပြည့်စုံကိုနောက်ပိုင်းမှာနှာစင်ရဖို့ရှိပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းချက်အမှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကအကြီးညာပေးမှာဖြစ်ပါတယ်ဗျာ
တပ်ဖွဲ့ဖြစ်နေတဲ့ဆူရနိုင်ငံခတ်တုံးမြို့တော်ကအမေရိကန်တန်တမန်နေနဲ့မိသားစုတွေကိုအထူးတပ်ဖွဲ့ဝင်တွေတင်းငွေနေနေအစိုးရမှာပဲတန်ယုံကနေအောင်မြင်မြင်ကဲထုတ်နိုင်ခဲ့ပါတယ်။အမေရိကန်အထူးတပ်ဖွဲ့တွေရဲ့ကဲထုတ်တဲ့အစီအစဉ်ဟာတနားရီတော့မကြလိုက်ဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပြင်သစ်ကလည်းတန်တမန်တွေကိုကဲထုတ်နေတဲ့အကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။ခတ်တုံးမြို့တော်ကတန်ယုံလုပ်ငန်းတွေရာယီရဆိုင်ထားကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကစနေနေ့မှာပြောဆိုလိုက်ပြီးတော့ပြည်စည်းရေးလုပ်ခဲ့တာဖြစ်ပါတယ်။ဆူဒန်စစ်တပ်နဲ့ RSF ပြည်သူ့စစ်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်ဒေဆင်မှုတွေတိတိကျကျတိုးလာနေပြီးလုံခြုံရေးအတွက်အထူးစိုးရိမ်လာရတာကြောင့်တန်ယုံကိုယာယီပိတ်ဖို့ညွှန်ကြားခဲ့တာလို့လည်းကြေညာချက်မှာပြောဆိုထားတာပါ။ပြည်စည်းရေးအစီအစဉ်အောင်မြင်ပြီးဆုံးတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကလည်းစနေနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ခဲ့တယ်လို့ကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ခဲ့ကြတဲ့အမေရိကန်တပ်ဖွဲ့တွေနဲ့ကယ်ဆယ်ရေးစီစဉ်မှာအကူအညီပေးခဲ့ကြတဲ့ဂျီဘူတီ၊အီသီယိုးပီးယားနဲ့ဆော်ဒီအာရေဗျားနိုင်ငံတွေကိုလည်းကျေးဇူးတင်စကားပြောကြားခဲ့ပါတယ်။တန်ယုံကနေအမေရိကန်80လောက်အီသီယိုးပီးယားနိုင်ငံကိုလေကြောင်းကနေထွက်ခွာခဲ့ကြတာလို့လည်းတာဝန်ရှိသူတွေကပြောဆိုထားကြပါတယ
်။ယူကရိန်းစစ်ပွဲမှာတိုက်ဖို့အတွက်တကယ်တိုက်ခိုက်နိုင်မဲ့သူတွေကိုရုရှားဘက်ကလိုက်လံဆူဆောင်းနေတယ်လို့ထောက်လိုင်းသတင်းတွေကိုကိုးကားပြီးတော့ဗြိတိန်ကာကွယ်ဝင်ကြီးဌာနက Twitter ကနေပြောပါရယ်ရုရှားစစ်တပ်ကိုဝင်ဖို့စီရင်သွင်းခြင်းအဖြစ်စုငွေတွေရမယ်လို့ရုပ်သံလိုင်းအနေနဲ့ social media လူမှုကွန်ရက်တွေမှာကြော်ညာတွေဖော်ပြထားပါရယ်ဒါပေမဲ့ရုရှားကမန်းထားတဲ့4သိန်းလောက်ရဖို့အလားလာတော့တိတ်မရှိဘူးလို့လည်းပြောပါရယ်တစ်ချိန်တည်းမှာပဲယူကရိန်းနိုင်ငံကလည်းရုရှားကြီးကျော်စစ်ကိုထောက်ခံတဲ့ဒါမှမဟုတ်ရင်းနှီးမြှုပ်နှံမှုတွေလုပ်တဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်တယ်လို့ကြေညာလိုက်ပြီးတော့အဲ့ဒီမှာရုရှားအတွက်စစ်လက်နက်ပစ္စည်းတွေထုတ်လုပ်ပေးနေတဲ့ကုမ္ပဏီ322ခုပါဝင်တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကသူ့ရဲ့နေ့စဉ်မိန့်ခွန်းမှာပြောပါတယ်။မနေ့စနေနေ့ညကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းကဟခီမျိုးနဲ့အနီးနားတစ်ဝိုက်ဒေသတွေမှာရုရှားဘက်ကပြစ်ခတ်လိုက်တဲ့ဒုံးကျည်5000ထိမှန်ခဲ့လို့အရသားနေရင်တချို့ထိခိုက်ပျက်စီးသွားတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။ဟခီမျိုးတောင်ဘက်ကကိုတလီရီမြို့မှာဆိုရင်လေအိမ်တလုံးဒုံးကျည်ထိမှန်ပျက်စီးသွားပြီးတော့နောက်ထပ်ဒုံးကျည်တစ်ခုကြောင့်အိမ်မြို့မှာမိအကြီးကျယ်လောင်ကျွမ်းခဲ့တယ်လို့အကိဒေတာအုပ်ချုပ်ရေးမှူးက Telegram ကနေပြောပါတယ်ခင်ဗျာ
။ EU နိုင်ငံမှာအမျိုးသမီးတွေလူမျိုးငွေမှာခေါင်းစည်းပေါ်ကချောမဲ့စည်းကမ်းကိုလိုင်းနာမှုရှိမရှိစောင့်ကြည့်တဲ့အစီအစဉ်အသစ်ဟာစန့်ကျင်မှုတွေနဲ့ကြုံနေရပါတယ်။စည်းကမ်းတွေကိုအမျိုးသမီးတွေတော်တော်များများမလိုက်နာကြသလိုရှင်းနေတွေရဲ့ဝေဖန်မှုတွေတချို့ဟာလူရှားသူတွေကချစ်ဖြတ်ဖို့ကြိုးပမ်းမှုတွေလည်းရှိနေကြပါ။စည်းစင်တွေကို April 15ရက်နေ့မှာစတင်ကြောင်းနိုင်ငံပိုင်သတင်းကကြေညာထားပါတယ်။ဒီမတိုင်ခင်တစ်ပတ်မှာပဲ Islam ဘာသာနဲ့အညီအများပြည်သူတွာလာတဲ့နေရာတွေမှာအမျိုးသမီးတွေခေါင်းစည်းပေါ်ကချုံမှုအမိန်အတိုင်းလိုင်းနာမှုရှိမရှိလမ်းတွေပေါ်ကလူညုံရေးကင်မရာတွေပါဝင်စောင့်ကြည့်တဲ့အစီအစဉ်တွေကိုအစစ်မြစ်ထားတယ်လို့အီရန်ရဲ့တပ်ဖွဲ့ရဲ့အကြီးအကဲအခမဲရီဇာရဒန်ကပြောဆိုထားတာပါ အစီအစဉ်သင်းနဲ့ပတ်သက်လို့တရုတ်ဖို့ပြတ်တဲ့ဗီဒီယိုတစ်ခုကိုလည်းနိုင်ငံပိုင်တက်စမင်သင်းဌာနကတင်လာနေမှာပဲပြတ်သားခဲ့ပါတယ်။ကားထဲမှာခေါင်းစည်းပေါ်မှာမချုံတဲ့အမျိုးသမီးကိုကင်မရာမှာတွေ့ရဆိုရင်ရဲတွေကတယ်လီဖုန်းကနေစာသားနဲ့ချက်ပြတဲ့ဒီပြမှာဖြစ်ပြီးဒီပြရာကိုမလိုက်နိုင်ရင်ကားကိုတိတ်ဆက်မယ်လို့လည်းသတင်းကဖော်ပြပါတယ်။ဒါပေမဲ့လည်းအမျိုးသမီးတော်တော်များကတော့ဥပဒေသစ်ကိုလိုက်နာတာမျိုးမတွေ့ရသလိုထင်ရှားတဲ့ဥပဒေပညာရှင်တချို့ကလည်းမလုံသင့်တဲ့အစီအစဉ်ဖြစ်တယ်လို့ဥပဒေရောင်းနဲ့မညီဘူးဆိုပြီးဝေဖန်ကြပါတယ်ခင်ဗျာ။
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလိုက်မီတာ190 kHz 1505ကနေပြောထုတ်လည်ပေးနေပါရှင
်ဒီလိုမြန်ကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့တင်နင်းဦးနေနဲ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တိုင်ဝမ်ရေလက်ချမ်းမှာဥရောပရေတပ်တွေကစစ်တင်ပေါ်ပြီးကင်းလဲကြဖို့ဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားမူဝါဒရေးအကြီးအကဲဂျိုးဆက်ဘော်ရောကတနင်္ဂနွေနေ့ထုတ်ပြင်သစ်စာဆောင်တစ်ခုကသဘောထားအမြင်ဆောင်မှမှာတိုက်တွန်းလိုက်ပါတယ်။ထိုင်ဝမ်ကျွန်းဟာဥရောပအတွက်အရေးကြီးကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားတဲ့ EU စစ်မြေတန်တမန်ကဒူတမန်ရှိစာဆောင်မှာသူသဘောထားကိုရေးသားခဲ့တာပါ။ထိုင်ဝမ်ကျွန်းဟာစီးပွားရေး၊ကုသရေးဝန်ရေးနဲ့နည်းပညာပိုင်းမှာဥရောပအတွက်အရေးပါတာကြောင့်ဒီဒေသမှာလွတ်လပ်စွာရေချောင်းသွားလာခွင့်ရှိရေးဥရောပရဲ့တန်ဋိဌာန်နေနဲ့အညီရေတပ်သင်းမောတွေကင်းလဲဆောက်ရှောက်ချဖို့တိုက်တွန်းရတာလို့လည်းပြောဆိုထားပါဗျ။လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်မှာပဲတရုတ်နိုင်ငံထိုင်ဝမ်ကျွန်းနီးဝန်ကျင်မှာ၃ရက်ကြာတရုတ်နိုင်ငံကစီးရေးလေ့ကျင့်ခဲ့တာပါ။ထိုင်ဝမ်သမ္မတဆန်ယွန်ဝမ်နဲ့အမေရိကန်အလုပ်တော်ဥက္ကဋ္ဌကေဗင်မက်ကာတီတို့တွေ့ဆုံမှုကိုကန့်ကွက်ခဲ့တဲ့အနေနဲ့တရုတ်နိုင်ငံရဲ့စီးရီးလိချင်းမှုတွေမှာတော့ပြည်မှတ်တွေကိုတိုက်ခိုက်တာတွေထိုင်ဝမ်ကျွန်းကိုပိတ်ဆို့တားဆီးတာတွေလည်းပါဝင်ခဲ့တာဖြစ်ပါတယ်
။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံနယ်စပ်ကပန်ဂျပ်ပြည်နယ်ကိုအိန္ဒိယနိုင်ငံကနေခွဲထွက်ပြီးတော့လွတ်လပ်ရေးကြေညာဖို့ပြန်လုဆောင်နေတဲ့စစ်လူမျိုးခွဲထွက်ရေးသမားအမရပောစင်ကိုအိန္ဒိယရဲတပ်ဖွဲ့ကဒီနေ့မှဖမ်းဆီးလိုက်ပါတယ်။သူကိုတလားကြော်ကြာလိုက်လံရှာဖွေပြီးတဲ့နောက်ဖမ်းဆီးလိုက်တာဖြစ်တယ်လို့ပန်ဂျပ်ပြည်နယ်ရဲတပ်ဖွဲ့အကြီးအကဲစုခရိန်စင်ကပြောပါတယ်။
Amritpal Singh has been arrested by Punjab police at around 6:45 a.m. today morning in village Rode.
Amritpal Singh ko Moga Myo Road rua ga sik phaya chang takhu ma di ni minute 6:45 minute ga Panjab Yet Phoe ga phan si kae ba de. Tu ha tala jaw law thwat pi tain shaung ni kae pi lo tu ko Amritpal Yet Phoe ne Panjab bi ne thaw lan yi ni ga pu u aw mi lo phan si kae da phit de lo pyo daw da phit ba de.အိန္ဒိယနိုင်ငံအနောက်မြောက်ပိုင်းကပန်ဂျပ်ပြည်နယ်မှာစစ်လူမျိုးတွေအများစုနေထိုင်တာဖြစ်ပြီးတော့ Amritpal Singh ဟာလည်းအဲ့ဒီတဲကဘာသာရေးဆရာတဦးဖြစ်ပါတယ်။သူ့ကိုထောက်ခံသူတွေတဲကတဦးကိုဖမ်းဆီးထားတာကိုသူနဲ့ထောက်ခံသူရာပေါင်းများစွာကရဲစခန်းကိုတနက်တည်းဓာတ်ရီနဲ့ဝင်စီးပြီးတော့လွတ်ပေးဖို့တောင်းဆိုခဲ့တာပါ။ Singh နဲ့သူ့ကိုထောက်ခံသူတွေဟာလူတပ်ဖို့ရဲတပ်ဖွဲ့ဝင်တွေကိုအနောက်ရှက်ပေးဖို့နဲ့မတိမငြိမ်ဖြစ်အောင်ကြိုးပမ်းခဲ့တယ်ဆိုပြီးတော့ရဲတပ်ဖွဲ့ကစွပ်စွဲခဲ့ပါတယ်ခင်ဗျာ။
ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ရဲ့ဖမ်းဆီးခံရတဲ့စစ်တုံးပန်းနဲ့အရက်သားတစ်ထောင်ကျော်လိုက်ပါသွားပြီးပျောက်ဆုံးနေတဲ့တင်မောကိုနှစ်ပေါင်း80အကြာဖိလစ်ပိုင်ကမ်းလွန်တောင်တရုတ်ပင်လယ်မှာတွေ့ရှိပါရတယ်။1942ခုနှစ်ကပပူဝါနယူးဂီနီမှာဂျပန်တပ်ဖွဲ့တွေဖမ်းဆီးခဲ့တဲ့ဩစတြေးလျနိုင်ငံသားအများစုပါဝင်စစ်တုံးပန်း850ကျော်နဲ့အရက်သား200လောက်ကိုမွန်တီဗီဒီယိုမာရူတင်မောနဲ့တင်ဆောင်သွားခဲ့တာပါ။ဂျပန်တပ်ရဲ့ပို့ဆောင်ရေးတင်မောမှာဘသူတွေပါမမသိပဲအမေရိကန်ရင်ငုံတင်မော USS Sturgeon ကတိုပီဒိုနဲ့ပစ်ခတ်နှိမ့်ယူခဲ့တာဖြစ်ပြီးအစောပိုင်းမှာတော့မာမိတ်တပ်ဖွဲ့တွေရဲ့အောင်မြင်မှုတစ်ခုအဖြစ်နဲ့ယူဆခဲ့ကြပါတယ်။နှိမ့်ယူသွားတဲ့တင်မောရဲ့တင်နီယာကိုတော့မကြသေးခင်အချိန်ထိပေရင်ဤဖြစ်နေကြတာပါ။ဒီလဆက်မှာပဲဩစတြေးလျကာဝေးဝန်ကြီးဌာနရဲ့အကူအညီနဲ့ဩစတြေးလျသုတေသနအဖွဲ့ Silent War Foundation ကအန်ဝါပီရာရှီယောင်သုတေသနပညာရှင်တွေနယ်သာလန်နိုင်ငံကကုမ္ပဏီတစ်ခုလိုနဲ့ပူးပေါင်းရှာဖွေခဲ့တာဖြစ်ပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့ကျွန်တော်ရန်နိုင်ကခြေညာပေးခဲ့တာဖြစ်ပါတယ်။ VOE ကနေတနင်္ဂနွေနေ့ညပိုင်းနောက်မြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။ဥပစာပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပြီးတော့အရင်ဆုံးတော့လေယာဉ်စိုက်ပျိုးရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံမှာတောင်သူလယ်သမားတွေဟာစိုက်ပျိုးရေးမှာဓာတုပိုးသက်ဆီးမှုသက်ဆီးနဲ့ပေါင်းသက်ဆီးတွေကိုအလွယ်တကူအသုံးပြုနေကြတဲ့အတွက်ထွက်ရှိလာတဲ့သီးနှံတွေကိုနိုင်ငံတကာဈေးကွက်ထက်ကိုစံချိန်စံညွှန်းအပြည့်နဲ့ထိုးဖောက်တင်ပို့ဖို့မှာအခက်အခဲတွေရှိနေကြပါတယ်။ဒီကြောင့်လေ့လာထားတဲ့ကိုခင်မောင်စိုးမင်းကနေတောင်သူလယ်သမားရေးဆောင်ရွက်နေကြသူတွေကိုမေးမြန်းပြီးတော့စူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံကတောင်သူလယ်သမားတွေအနေနဲ့မိမိတို့ရဲ့စိုက်ပျိုးကင်းတွေမှာအနည်းနဲ့အများဆိုသလိုကြောက်ရွံ့တတ်တဲ့အပင်ဖြတ်ပိုးတွေကိုရှင်းလင်းဖို့အတွက်ဓာတုပိုးတက်ဆေးတွေအလွယ်တကူအသုံးပြုကြပါတယ်အဲ့ဒီအတွက်ထွက်ရှိလာတဲ့သီးနှံတွေမှာဓာတုပိုးသတ်ဆေးတွေရဲ့ဓာတ်ကျွင်းအာနိသင်တွေပါရှိတဲ့အတွက်ကြောင့်နိုင်ငံတကာကအထူးသဖြင့်ဂျပန်အပါအဝင်ဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ဈေးကွက်တွေကိုတင်ပို့ရောင်းချနိုင်ရေးအခက်အခဲရှိနေပါတယ်တကယ်တော့မြန်မာနိုင်ငံကတောင်သူလယ်သမားတွေအနေနဲ့ဟိုအရင်ကတည်းကတိုင်ပိုးသတ်ဆေးတွေကိုစိုက်ပျိုးရေးမှာအလွယ်တကူအသုံးပြုနေကြပြီးဈေးကွက်ကလည်းပြည်တွင်းဈေးကွက်အဓိကဖြစ်တဲ့အတွက်ကြောင့်အဲ့ဒီရဲ့အန္တရာယ်အပေါ်မှာသတိထားမိတာမရှိခဲ့ပါဘူး။ဒါအပြင်သီးနှံထွက်ကုန်တွေကိုပြည်ပတင်ပို့တယ်ဆိုတာကလည်းအဓိကအိမ်နီးချင်းနိုင်ငံတွေကိုနယ်စပ်ကနေမှောင်ကိုတစ်မျိုးတရားဝင်တစ်မျိုးတင်ပို့ရတာဖြစ်တဲ့အတွက်ကြောင့်ပိုးသတ်ဆေးအသုံးပြုတဲ့ကိစ္စကရေးကြီးခွင့်ကျယ်မဖြစ်ခဲ့ပါဘူး။အဲ့ဒီအတွက်တောင်သူတွေဟာပိုးသတ်ဆေးကိုစိုက်ပျိုးရေးမှာဆက်ပြီးတော့သုံးမြဲသုံးစွဲနေကြသလိုဆေးဖြန်းတဲ့အခါမှာလည်းစနစ်တကျအကာအကွယ်ဝတ်စုံတွေကိုမသုံးကြတဲ့အတွက်ကျန်းမာရေးအရာထိခိုက်မှုကိုလည်းထက်မတွက်ကြပါဘူးဒါတွေဟာဆေးအစိုးရခေတ်အဆက်ဆက်အစိုးရစိုက်ပျိုးရေးဌာနကပညာပေးခဲ့တာမရှိခဲ့တဲ့အတွက်ကြောင့်လို့ရေလက်ဒေသမှာအခြေစိုက်ပြီးတောင်သူလယ်သမားအရေးလှုံ့ဆော်နေကြတဲ့ကျေးလက်မြေအဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုဇော်မင်းထိုက်ကဝေဖန်လိုက်ပါတယ်
ကျွန်တော်တို့ပြရတဲ့လို့တော့ဒီပိုးသတ်ဆေးနဲ့ပတ်သက်လို့တော့တောင်သူတွေအတွက်အကောင်းကျိုးပြုတယ်ဆိုတာဒီနေ့အချိန်ထိကျွန်တော်တို့မကြားခဲ့ဘူးငငယ်လေးရတဲ့လူတွေရဲ့ခန္ဓာကိုယ်တွေကိုအစိတ်တွေပဲသွန်းနေတယ်လို့ကျွန်တော်တို့မြင်တယ်။ဘာကြောင့်လဲဆိုတော့ PPE တို့မျက်မှန်တို့နှာခေါင်းစည်းတို့ဆိုတာသူကဝေးရမှန်တန်းအမှန်ကိုအရှင်းရှင်းပြောလို့ရှိရင်မသိတာမသိတာလည်းမြန်မာနိုင်ငံမှာဒီစိုက်ပျိုးရေးဌာနဆိုတဲ့ဌာနကလည်းသူတို့ဘာလုံးမှန်းလဲတောင်သူကောင်းကောင်းမသိရလို့တောင်သူဘာလုံးနေမှန်းလဲသူတို့ကောင်းကောင်းမသိရဘူးဒီပိုးတက်စေးကြောင့်အသက်ပြည့်လဲတဲ့တောင်သူတွေတောင်မှာပဲကျွန်တော်တို့တပားဆိုင်တောင်သူရှိလို့ညီပဲနှမ်းငရုတ်ကျက်တန်ဆိုင်တဲ့တောင်သူတွေမှာလည်းအသက်ပြည့်လဲတဲ့တောင်သူတွေရှိတယ
်အခုနှစ်တွေအပိုင်းမှာလှုပ်သားရှားပါးလာတဲ့အတွက်ကြောင့်စိုက်ပျိုးကင်းတွေမှာမဖြစ်မနေလှုပ်ဆောင်ပေးရတဲ့ပေါင်းပင်မြက်ပင်တွေကိုရှင်းလင်းရမှာလဲဓာတုဗေဒပေါင်းသက်ဆေးတွေကိုသုံးစွဲကြပါတယ်အဲ့ဒီပေါင်းသက်ဆေးတွေဟာလည်းပိုးသက်ဆေးတစ်မျိုးဖြစ်တဲ့အတွက်ကြောင့်ဆေးဖြန်းသူတွေနဲ့တောင်သူလယ်သမားတွေကိုယ်တိုင်အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးထိခိုက်နိုင်သလိုထွက်ရှိတဲ့သီးနှံတွေမှာလည်းဓာတ်ကျွင်းအာနိသင်တွေပါဝင်တာများပါတယ်ဒါပေမဲ့လည်းပေါင်းသက်ဆေးတွေကိုတရုတ်နယ်စပ်ကနေတင်သွင်းနေကြပြီးနေရာတိုင်းမှာအလွယ်တကူဝယ်ယူလို့ရပါတယ်ဒါနဲ့ပတ်သက်ပြီးမကွေးမြို့နယ်ရှိကျေးရွာအုပ်ချုပ်ရေးမှူးဟောင်းတောင်သူတဦးဖြစ်တဲ့ဦးတင်စိုးကအခုလိုပြောပါတယ်
တောင်သူတွေကတော့အဲ့သူတို့တည်တာကဒီပေါင်းရှင်းတဲ့အခါမှာလူအင်အားလူလုံအားတွေကိုရှော့ချနိုင်မှုတွေပေါင်းသက်သေးတွေကိုအလွယ်တကူသုံးဆွဲနေတာသူတို့ကဒီပေါင်းနိုင်နှင်းမှုပဲသူတို့ကတည်နေတာသူ့ရဲ့ဆိုးကျိုးကိုတကယ်ကခဏနာဘာမှမတည်ကြဘူးတောင်သူတွေကတည်လည်းပဲသုံးနေကြသေးတာပဲနော်ပေါင်းသက်သေးကိုအသုံးပြုခြင်းကြောင့်အလို့သမားကတွေကိုရှော့ချနိုင်တာမျိုးပေါ့နော်ကုန်ကျစရိတ်ပေါ့သူတို့လောလောဆယ်အဆင်ပြေဖို့အတွက်ကိုပဲသူတို့ကအလေးထားနေသလိုဖြစ်တယ်တောင်သူတွေကဒီပေါင်းသက်သေးကိုသုံးရင်ကိုထွက်လာတဲ့ဒီနာမှာလဲပေါင်းသက်ဆေးရဲ့ဒီဆိုချိုးတွေဓာတ်ကျွမ်းအာနိသင်တွေရှိလာမယ်ဆိုတာကိုအဲ့လောက်ထိအောင်တွေးထားတာမရှိဘူးကိုစီကထွက်တဲ့ဒီနာနိုင်ငံခြားကိုပို့လို့ရတဲ့အဆင့်ထိအောင်ရည်ရချက်တွေမရှိဘူးခေါင်းထဲမှာလဲသူတို့အလေးထားပြီးဆောင်ရွက်တာမျိုးမရှိဘူးအဲဘာသာစီမှာကတော့အလွယ်တကူဝဲရနေတယ်တောင်သူတွေရဲ့လက်ကမ်းမှာအဲ့ပေါင်းသက်ဆေးတွေကရှိတယ်တောင်သူတွေအများစုသုံးတယ်
ထွက်ရှိလာတဲ့သီးနှံတွေကိုကြိတ်ခွဲတဲ့အပေါ်မှာဓာတုပိုးသတ်ဆေးဓာတ်ကျွင်းပါဝင်မှုရှိမရှိအကြမ်းဖျင်းတိုင်းတာစစ်ဆေးနိုင်တဲ့တခါသုံးကိရိယာငယ်လေးတွေလည်းဈေးကွက်ထဲမှာအလွယ်တကူဝယ်ယူလို့ရရှိနေပါပြီ။ဒါပေမဲ့လည်းတောင်သူလယ်သမားတွေအနေနဲ့အကျိုးအမြတ်မရှိတဲ့သူတို့ရဲ့မီယိုဖလာစိုက်ပျိုးရေးလုပ်ငန်းအပေါ်မှာစိတ်ကုန်နေကြတဲ့အတွက်ကြောင့်အဲ့ဒီလိုလှုပ်ဖို့တောင်ဆန္ဒမရှိကြတော့ဘူးလို့တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကပြောပါတယ်။
ကျွန်တော်တို့ဗမာပြည်တလွားတောက်လျှောက်သွားပြီးတောက်တဲ့နေရာမှာရွာတွေနဲ့တိုက်စကားပြောမြေတွေလိုက်ကြည့်အဲ့လိုမျိုးကျွန်တော်လုပ်တယ်သူကျွန်တော်တို့ဒီသီးနှံအရေးသွေးကိုတိုက်တာဈေးတက်တော့တာနဲ့စမ်းတဲ့စနစ်တွေအများကြီးရှိတယ်။အဲဈေးတက်တော့တာနဲ့အများကြီးရှိပါတယ်။ကိုယ့်အိမ်မာရင်ကိုနေရာတွေစမ်းလို့ရတယ်ပေါ်နေပြီ။ဒါပေမဲ့အဲ့ဒါကိုတောင်းတွေကမလုပ်ချင်ကြဘူး။စိတ်ဝင်စားဘူးသူတို့ကစိတ်ဝင်စားဖို့ဆိုတာစိုက်ပျိုးရေးကဏ္ဍကသူတို့ရဲ့ဘဝကိုမြင်မတော့အောင်လုပ်ပေးနိုင်တယ်ဆိုတာမလုံးအဲ့ဒီမလုံးပြောက်နေတော့တောင်းလေသမားဒုတစ်ခုလုံးအဲ့လိုမျိုးစိတ်ပြီးစလို့ဘူးသူစိတ်ဝင်လာတော့
ပြီးခဲ့တဲ့အမျိုးသားဒီမိုကရေစီအစိုးရ NLD အုပ်ချုပ်ရေးတက်တမ်းပြေကာနီကာလတွေကတော့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တချို့မှာပိုးသတ်ဆေးဆိုင်ရာနှီးဥပဒေတွေဆွေးနွေးချမှတ်ခဲ့တာတွေရှိခဲ့ပါတယ် အဲ့ဒီထဲမှာဒေသဆိုင်ရာအစိုးရတွေနဲ့ပူးပေါင်းပြီးစိုက်ပျိုးရေးကုမ္ပဏီတွေအနေနဲ့မိမိတို့ဖောက်တဲ့အများစုရှိတဲ့ခြေရွာတွေမှာဓာတ်ရုပ်ပိုသက်စေရဲ့ကောင်းကျိုးဆိုးကျိုးတွေကိုပညာပေးရေးပြုလုပ်ဖို့ဆေးနဲ့ပတ်သက်ပြီးမြန်မာစာနဲ့ထင်ထင်ရှားရှားဖော်ပြကြဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ဒါပေမဲ့လည်းဆက်အနာသိပ်ပြီးနောက်ပိုင်းမှာတော့အလိုလိုပြက်ပြဲကုန်ပါတယ်။ဒါအပြင်ဆေးဘက်ကြီးငရုတ်ကောင်စတာတွေကိုရေနဲ့ဖြော်ပြီးလက်ဖြစ်သဘာဝပိုးသက်ဆေးအဖြစ်အသုံးပြုတာဟာထွက်ရှိလာတဲ့သီးနှံမှာလည်းဓာတ်ရုပ်ပိုးသက်ဆေးတွေလိုဓာတ်ကျွင်းအာနိသင်တွေပါဝင်ခြင်းမရှိဘူးလို့စိုက်ပျိုးရေးပညာရှင်တချို့ကပညာပေးဆောင်ပါတွေရေးသားထားတာတွေ့ရပါတယ်ဒါပေမဲ့လည်းအဲ့ဒီလိုသဘာဝပိုးသက်ဆေးတွေဟာအကုန်ကျများတာနဲ့ဓာတ်ရုပ်ပိုးသက်ဆေးတွေလိုအပင်ဖြက်ပိုးတွေကိုချက်ချင်းရှင်းလင်းနိုင်ခြင်းမရှိတဲ့အတွက်ကြောင့်တောင်သူလယ်သမားအများစုကစိတ်ဝင်စားခြင်းမရှိကြပါဘူးမြန်မာနိုင်ငံမှာအမျိုးသားအများစုအပါအဝင်လူအများနေစဉ်စားသုံးနေကြတဲ့ကွန်းရမာသုံးတဲ့ဆေးရွက်ကြီးကွန်းရွက်နဲ့ကွန်းသီးကအစအဓိကသီးနှံပြိုးခင်းတွေအစုံပိုးသက်ဆေးမှုသက်ဆေးတွေကိုအလွယ်တကူသုံးစွဲနေကြတဲ့အတွက်ကြောင့်ကင်းစာယောဂါနဲ့တခြားယောဂဗျာတွေဖြစ်ပွားနှုန်းကလည်းတိုးများလာတယ်လို့ကျန်းမာရေးစာဆောင်တွေမှာဖော်ပြကြပါတယ်ခင်ဗျာ
။ဆိုင်ရွေးလုပ်ငန်းတွေမှာပိုးသက်ဆေးတွေအလွယ်တကူသုံးလို့ထွက်လာတဲ့သီးနှံတွေနိုင်ငံတကာဈေးကွက်ကိုစံချိန်စံညုံပြည့်နဲ့ထိုးဖောက်ဖို့အခက်အခဲရှိနေတဲ့အကြောင်းကိုခင်မောင်စိုးမင်းကပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရအစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။သခိုင်းနိုင်ကံလူမျိုးနယ်ပစီကြီးချေရွာကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့လောက်ရဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်ကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမကြီးဦးကျော်မိုးထွန်းက VOA ကိုပြောပါရယ်နိုင်ငံတွင်းအကြမ်းဖက်မှုတွေကိုအများဆုံးရပ်ဆိုင်းဖို့မြန်မာရေးဆုံးဖြတ်ချက်မှာပြဋ္ဌာန်းထားပေမဲ့လုံခြုံရေးကောင်စီကအရေးယူကင်တွယ်ဖို့ပြက်ကွက်နေတယ်လို့တမကြီးကဆိုပါရယ်တမကြီးဦးကျော်မိုးထွန်းကိုမိုင်းအင်ဂျင်နိုင်က Zoom ကနေပြီးတော့ဆက်သွယ်မေးမြန်းထားပါရယ်ခင်ဗျာ
မင်္ဂလာပါတမတ်ကြီးရှင
်ဟုတ်မင်္ဂလာပါခင်ဗျာโอเคโอเ
คမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒီရက်သားတွေပေါ်မှာလေချောင်းတိုက်ခိုက်မှုကတနေ့နဲ့တနေ့ပိုပြီးတိုးလာနေတာတွေကိုတွေ့နေရပါတယ်။အဲ့တော့ဒီကြာသာပတေးနေ့ရဆိုလို့ရှိရင်ပစီကြီးရွာကိုတိုက်လေရင်နေပေါ့နော်ဂျက်လေရင်နေဝဲပြန်နေတဲ့ဒီဗီဒီယိုဖိုင်တွေလည်းကျမတို့ဆိုရှယ်သတင်းမီဒီယာတွေမှာလည်းတွေ့ရပါတယ်။ဆိုတဲ့အခါမှာတမတ်ကြီးတို့ဘက်ကဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခြေအနေတွေကိုပေါ့လေတုံ့ပြန်ဆောင်ရွက်နိုင်ရင်နောက်ဆုံးဘာတွေများကြိုးပမ်းဆောင်ရွက်နေလဲရှင်။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာအားလုံးသိတဲ့အတိုင်းပေါ့နော်ပြီးခဲ့တဲ့17ရက်နေ့ကကျွန်တော်တို့ပစည်းကြီးကျေးရွာတိုက်ခိုက်မှုဖြစ်တယ်ပေါ့နော်လူပေါင်းများစွာအသက်ဆုံးရှုံးခဲ့ရတယ်ပေါ့နော်ဆိုတော့ဒီလိုမျိုးပစ်ခတ်မှုစစ်တပ်ရဲ့ပစ်ခတ်မှုကလည်းတကယ်ကို indiscriminate ပေါ့နော်နောက်ပြီးတော့တကယ်အလွန်အကျွံအသုံးပြီးတော့ပစ်ခတ်တာတွေလုပ်တဲ့အတွက်ကြောင့်ဒီ fighter jets တွေရော helicopter gunships တွေရောလောက်တဲ့အတွက်ကြောင့်ကျွန်တော်တို့အပြစ်မဲ့ပြည်သူများဆိုအသက်ဆုံးရှုံးရတယ်ပေါ့နော်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်လုံခြုံရေးကောင်စီမှာ UK ဥဆောင်ပြီးတော့ press statement ထွက်နိုင်ဖို့အတွက်ကိုပေါ့နော်စူးစမ်းခဲ့ကြတယ်ဒါပေမဲ့လည်းဒီအမြဲတမ်း permanent members နဲ့နိုင်ငံနေပြီးတော့ဟိုပေါ့နော်ကန့်ကွက်တဲ့အတွက်ကြောင့်ဟိုဒီ press statement မထုတ်နိုင်ဘူးအဲ့တော့အဲ့လိုပဲဟိုဆာမှာကျွန်တော်တို့ဒီဟို AOB အောက်ကနေပေါ့နော် any other business အောက်ကနေပြီးတော့မြန်မာနိုင်ငံကိုဆွေးနွေးတယ်73ရက်နေမှာဆွေးနွေးတဲ့အချိန်မှာလဲထုံးစံအတိုင်းပေါ့နော်ဆွေးနွေးတာပဲဖြစ်တဲ့အနေအထားမျိုးတော့ရှိတယ်ပေါ့နော်ဒါနဲ့ပတ်သက်လို့လဲကျွန်တော်တို့ပြည်သူပြည်သားတွေအနေနဲ့စိတ်ပေါ့နော်ဟိုအားမလို့အားမရဖြစ်တဲ့ဥစ္စာတွေပေါ့နော်ဒီလိုမျိုး action မယူနိုင်တဲ့အတွက်ကြောင့်ဒီမြန်မာပြည်သူတွေအပေါ်ကိုပေါ့နော်နိုင်ငံတကာအတိုင်းဝိုင်းနေနဲ့ဒီလောက်ပဲရက်ကြည့်နေတော့မှလားပေါ့နော်ပြည်သူအတိုင်းနိုင်ငံတကာအနေနဲ့ကြဲကြဲလောင်လောင်ဒီထက်ပို့ပြီးကြားနေအောင်ပေါ့နော်ကျွန်တော်တို့ကတော့ဆက်လုတ်သွားမှာပဲပေါ့နော်များစွာသော NGO CS တွေစုပေါင်းလက်မှတ်ထိုးပြီးတော့ပေါ့နော်လုံခြုံရေးကောင်စီကိုဟိုစာပို့ခဲ့ open letter ပို့ခဲ့တာလည်းရှိတယ်ပေါ့နော်ဒါကြောင့်ဒီ action you book ကိစ္စတွေလည်း tight တော့နေတော့ဒီ NGO CSO တွေကနေပြီးတော့စုပေါင်းလက်မှတ်ထိုးပြီးတော့ဗောနော်လုံခြုံရေးကောင်စီကိုဟိုစာပို့ခဲ့ open letter ပို့ခဲ့တာလည်းရှိတယ်ဗောနော်အားလုံးလည်းမြင်ပြီးသားဖြစ်မှာပါဗောနော်ဒါကြောင့် ဒီ action you book ကိစ္စတွေလည်းတိုက်တွန်းနေတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ကအမြဲတမ်းပြောတဲ့ဥစ္စာဒီပြည်သူတွေရဲ့အတန်ကိုနားထောင်ပေးပါပြည်သူတွေရဲ့စန္ဒပြည်သူတွေရဲ့တောင်းဆိုမျိုး respect လုပ်ပေးပါဆိုတဲ့ဥစ္စာကိုကျွန်တော်တို့အမြဲတမ်းပြောဆိုနေတဲ့ဥစ္စာပါဒါပေမဲ့လည်းကျွန်တော်တို့ပြည်သူတွေအနေနဲ့ဘရော့မှလက်လျှော့မှာမဟုတ်ဘူးကျွန်တော်တို့ပြည်သူတွေအနေနဲ့ဒီစစ်အာဏာရှင်ချုပ်ငိမ့်တဲ့အထိအဲကျွန်တော်တို့ဒီတော်လိုင်းကြီးကိုဟိုတိုက်ပွဲဝင်သွားမှာဖြစ်တယ်ဆိုတဲ့ဥစ္စာမြေပြင်အတန်တွေကအများနဲ့ကြားနေရတယ်ပို့ပြီးတော့ဒီလိုမျိုးဖြစ်လေပို့ပြီးတော့ကျဲလောင်လာလေဆိုတဲ့အတန်တွေပို့ကြားလာတဲ့အတွက်ကြောင့်ကျွန်တော်တို့ကတော့ဆက်လက်ပြီးတော့ဗောနော်နိုင်ငံတကာကဘယ်အတိုင်းသာဒီအရေးယူသည်ဖြစ်စေမယူသည်ဖြစ်စေပြည်သူတွေအနေနဲ့တော့ဆက်လက်ပြီးတော့ဒီစစ်အာဏာရှင်ချုပ်ငိမ့်တဲ့အထိတော့ဆက်လက်ဆောင်ရွက်သွားမဲဆိုတဲ့စိတ်ကတော့ပြင်းထန်တဲ့စိတ်ကတော့ရှိနေပြီသားဆိုတဲ့ဥစ္စာတော့ကျွန်တော်တို့တက်အပ်ပြောလို့ရပါတယ
်ဒီနေရာမှာတေချာတာကတော့ဒီလုံခြုံရေးကောင်စီပါဝင်ကုလသမဂ္ဂဘက်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့အရေးယူဆောင်ရွက်ရမယ့်အပိုင်းတွေမှာပြက်ကွက်နေတယ်ဆိုတာကိုတော့သမ္မတကြီးတို့ကိုယ်တိုင်လည်းအခုသူထောက်ပြထားတယ်တစ်ဖက်မှာကျတော့ဒီအကြံပေးချက်တရားကျတော့ဒီမှာနီလန်းပေါင်းစုံပေါ့နော်နီလန်းပေါင်းစုံရှာဖွေဖို့ဆိုပြီးတော့အကြံပေးထားတဲ့အချက်တွေရှိတယ်အဲ့ဒီမှာဒီကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဒီလူခွင့်ရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်ထောက်ပြထားတဲ့အချက်ထဲမှာတော့ဟိုယူကရိန်းလို့ပေါ့နော်လုံခြုံရေးကောင်စီကโอเคယူကရိန်းကိစ္စမှာအရေးယူဆောင်ရွက်ဖို့သူတို့ဆုံးဖြတ်ချက်တွေမချမှတ်နိုင်တဲ့အခါမှာယူကရိန်းနဲ့ပတ်သက်ပြီးတော့အဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမဟာမိတ်အဲ့လိုအဖွဲ့တပေါင်းစုလို့ဖွဲ့ပြီးတော့သူတို့တွေကဟိုထိထိရောက်ရောက်ဆောင်ရွက်ကြတယ်ပေါ့ဆိုတော့အဲ့ဒီလိုမျိုးမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံတကာဘက်ကပေါ့နော်အထူးသဖြင့်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကအဲ့လိုတပေါင်းစုလိုမျိုးမဟာမိတ်တွေစုဖွဲ့ပြီးတော့မြန်မာအရေးကိုထိထိရောက်ဆောင်ရွက်လာနိုင်တဲ့အပိုင်းရောဖြစ်နိုင်မှုရှိပါရှင
့်ကျွန်တော်တို့လည်းအမြဲတမ်းပြောဆိုနေတာရှိတော့ပေါ့နော်ကျွန်တော်တို့အနေနဲ့ဒီမြန်မာနိုင်ငံအနေနဲ့ပေါ့နော်ဒီယူကရိန်းလိုအိမ်ကြီးချင်းနိုင်ငံတွေပေါ့နော်အထူးသဖြင့်တောင်ပိုင်းရယူကရိန်းရဲ့တောင်ပိုင်းကအိမ်ကြီးချင်းနိုင်ငံတွေလိုကျွန်တော်တို့အိမ်ကြီးချင်းနိုင်ငံတွေကိုလည်းအဲ့လိုဖြစ်စေခြင်းနဲ့ဆိုတဲ့ဥစ္စာအဲကျွန်တော်တို့အမြဲတမ်းပြောပြတာရှိတယ်ပေါ့နော်ဘာလို့လဲဆိုတော့ဟိုကြည့်လိုက်ရင်ယူကရိန်းမှာဒီလိုမျိုးဒုက္ခရောက်တယ်အဲဟိုပြည်သူတွေပေါ့နော်ယူကရိန်းပြည်သူတွေဖြေးသွားရတယ်အခြားနိုင်ငံမှာသွားခိုးလုံရတယ်ပေါ့နော်ခိုးလုံတဲ့နိုင်ငံတွေအနေနဲ့နင်းနေထွေထွေကြိုးဆိုတယ်နင်းနေထွေထွေလက်ခံတယ်သူတို့တကားတွေဖွင့်ထားတယ်လိုအပ်တဲ့အကူအညီတွေပေးတယ်ပေါ့နော်ဟိုကျွန်တော်တို့တွေအနေနဲ့တော့ဘာပြောပြောတချို့နိုင်ငံတွေအနေနဲ့အဲဟိုဘော်ဒါမပိတ်တာကိုပဲကျေးဇူးတင်ရမယ်ဆိုတဲ့အနေအထားမျိုးတော့ရှိတယ်ပေါ့နော်ဒါပေမဲ့အဲကြည့်လိုက်ရင်ပြည်တွင်းမှာဒုက္ခရောက်လို့ထွက်ပြေးလာတဲ့လူတွေအနေနဲ့လည်းအဲဒီနေဆက်ဒေသတွေမှာပေါ့နော်ဟိုအခက်အခဲမျိုးစုံနဲ့ဆက်လက်ရင်ဆိုင်နေရတဲ့ဥစ္စာတွေရှိတယ်ပေါ့အဲ့တော့ချိန်တည်းမှာလဲပေါ့နော်ခုနယူကရိန်းလိုဖြစ်လာမလားဆိုတဲ့ဥစ္စာကခုနပြောသလိုအင်းကြီးချင်းနိုင်ငံတွေဒေသတွင်းနိုင်ငံတွေရဲ့အခန်းကဏ္ဍကလည်းအများကြီးအရေးကြီးပါတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ပြန်ကြည့်လိုက်ရင်အင်းကြီးချင်းနိုင်ငံဒေသတွင်းနိုင်ငံတွေရဲ့အနေအထားဘယ်လောက်ထိပေါ့နော်ဒီလိုကိစ္စမှာပြက်ပြက်သားသားရပ်တည်ကြမယ်ဘယ်လောက်ထိဒီလိုကိစ္စမှာဟိုလက်တွဲပြီးတော့ဆောင်ရွက်ကြမယ်ဆိုတဲ့ဥစ္စာကတော့မေးခွန်းထုတ်เสียရတော့ရှိနေပါသေးတယ်ဆိုတဲ့ဥစ္စာတော့ပြောလို့ပါတယ်
အဲ့တော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကဒီမြမရေးသူတို့ဆုံးဖြတ်ချက်ချထားတဲ့ဆုံးဖြတ်ချက်ပေါ့နော်အဲ့ဒါကိုလိုက်နာအကောင့်ထဲပို့ဖို့ကိစ္စမှာသူတို့မြန်မာနိုင်ငံကဒီစစ်ကောင်စီနေနဲ့လိုက်နာခြင်းရှိမရှိဆိုတဲ့ဟာကိုလည်းသူတို့ဟိုတကပိတ်ဆွေးနွေးပွဲလုပ်ခဲ့တယ်စစ်ကောင်စီသားမကပဲနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကရောလိုက်နာခြင်းရှိမရှိဆိုတဲ့အပိုင်းကြတော့အခုအနေထားဘယ်လိုရှိလဲရှင
်ကြည့်လိုက်ပါတော့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ရဲ့အပိုင်းမှာဒီဒီ violence ကိုရပ်တန့်ဖို့အတွက်တောင်းဆိုတယ် immediately ရပ်တန့်ဖို့အတွက်တောင်းဆိုတယ်ဆိုတဲ့အချက်ပါတယ်ပေါ့နော်ဆိုတော့အဲ့ဒီဥစ္စာကြည့်လိုက်ရင်ခုနစစ်တပ်ကဒီပစည်းကြီးကြီးရတို့ဘာတို့ကိုလုံလုံခဲခဲပေါ့နော်အစင်ကျင်မဲ့တိုက်ခိုက်တဲ့ဥစ္စာကဒါရှင်းနေတယ်လေဒီကုလသမဂ္ဂလုံခြုံရေးကောင်စီပါအဓိကအချက်တစ်ချက်ကိုသူချိုးဖောက်တယ်ဆိုတာအရန်ရှင်းနေတယ်ဆိုတော့အရန်ရှင်းနေတဲ့အတွက်ကြောင့်ဒါကိုလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်က legally binding ဖြစ်တယ်ဒီ binding ဖြစ်တဲ့ဥစ္စာကိုချိုးဖောက်တယ်ဆိုရင်တော့အရေးယူဖို့ရှိဖို့ရှိရမယ်ပေါ့နော်အခုလောလောဆယ်မှာဒီခုနပြောတဲ့ဒီလုံခြုံရေးကောင်စီရဲ့အားနည်းချက်ကဒီဒါမလို့ရင်သူချိုးဖောက်ရင်မလုပ်ဘူးလဲဆိုတဲ့အချက်ကပါမလာတဲ့အတွက်ကြောင့်အဲ့ဒါကတော့အားနည်းချက်တစ်ခုဖြစ်နေတယ်ပေါ့နော်
Okay. အဲ့တော့ဒီ ICC ဟိုနိုင်ငံတကာရာဇဝတ်ခုံရုံးကိစ္စမှာရောအခြေအနေဘယ်လိုရှိလဲရှင်းအဓိကတော့ဒီ Tom Andrews ပြောသားတဲ့အထဲမှာလည်းအခုလိုအရက်သားတွေပေါ်ပြစ်မှတ်ထားပြီးတော့လေချောင်းကနေတိုက်ခိုက်တာနောက်အင်အားကိုအလွန်ကျွံသုံးပြီးတော့တိုက်ခိုက်တာတွေကစစ်ရာဇဝတ်မှုနောက်လူသားတို့ပေါ်ရာဇဝတ်ကျူးလွန်မှုတွေဖြစ်တယ်ဆိုတော့တကယ်တမ်းအခုဒီစစ်ကောင်စီပေါ့နော်အခုဒီလုံရက်တွေကိုကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့ဒီစစ်ကောင်စီကို ICC ဒီရာဇဝတ်ခုံရုံးကနေကင်တွယ်ရေးဆိုတဲ့အပိုင်းမှာရောစိန်ခေါ်မှုအခြေအနေတွေရောဘယ်လိုရှိလဲရှင
်အခုဆိုရင်လည်းပေါ့နော်လုံခြုံရေးကောင်စီကနေ refer လုပ်မှဒီကိစ္စကို ICC ကနေဆွေးနွေးရမယ်ဆိုတဲ့ဥစ္စာမျိုးဖြစ်ဖို့ကတော့ပေါ့နော်အတိုင်းအတာတစ်ခုထိခက်ခဲတယ်ဆိုတဲ့ဥစ္စာတော့အားလုံးသိတယ်ပေါ့နော်ဒါကြောင့်အဲ့ဒီဥစ္စာမျိုးကြော်လွားနိုင်အောင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲပေါ့နော်ဆိုတော့အခုယူကရိန်းရဲ့ဥပမာရှိတယ်ပေါ့နော်ယူကရိန်းလည်းအဲကျွန်တော် article 12.3 အောက်ကနေပြီးတော့အဲတို့ jurisdiction ရှိတယ်ဒါကြောင့်ဒီကိစ္စကိုပေါ့နော်အာဟိုဆွေးနွေးဖို့ဆိုတဲ့ဥစ္စာပေါ့နော်အဲဆိုတော့ဟိုတို့လုပ်ခဲ့တာရှိတယ်ကျွန်တော်တို့မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ရင်လည်းပေါ့နော် ICC မှာတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ case ကတော့ရှိထားပြီးသားပေါ့နော်အဲ့ဒီ case ပေါ်ຫນွယ်ပြီးတော့ပေါ့နော်အခုဟိုဆွေးနွေးနေတာတွေဟိုပေါ့နော် investigate လုပ်နေတာတွေရှိတယ်လို့တော့အကြမ်းမြင်သိရတယ်ပေါ့နော်ဒါကတော့2019ရဲ့ဖြစ်ပျက်မှုရောအခြေပြုပြီးတော့ရှိတဲ့ case ပေါ့နော်ပေါ့နော်ကျွန်တော်တို့ဒီဘက် National Unity Government အနေနဲ့တော့ဒါဟိုပေါ့နော်ဒီ2021ဟိုကျွန်တော်တို့ July လုံးကဒီ12.3 article Rome Statute article 12.3 အောက်ကနေပြီးတော့ကျွန်တော်တို့ jurisdiction ပေါ့ ICC ရဲ့ jurisdiction မြန်မာပေါ်မှာရှိပါတယ်ဒါကြောင့်အဲ့ဒီ declare လုပ်ပြီးတဲ့အချိန်ပေါ့နော်ကျွန်တော်တို့တွေအကြောင်းကြားတယ် ICC ကိုဒါပေမဲ့လည်းဒီလိုအကြောင်းကြားပြီးတဲ့နောက်ပိုင်းမှာလည်းပေါ့နော်သိတာမြင်တာတဲ့အဲတိုးတက်မှုတော့ကျွန်တော်တို့မတွေ့ရသေးဘူးဆိုတဲ့ဥစ္စာကိုတော့ဒါတော့ပြွင့်ပြွင့်လင်းလင်းကျွန်တော်တို့ပြောလို့ပါတယ
်ဒီလက်ရှိဟိုမြန်မာနိုင်ငံမှာကအခုဒီပစီကြီးချေးရွာလို့ပေါ့နော်သူဒီစကိုင်းတိုင်းဒေတာဒီကစစ်ကောင်စီရဲ့အုပ်ချုပ်မှုကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့နေရာတွေနောက်ပြီးတော့အဲ့နေရာတွေဆိုမှလည်းတိုက်ပွဲတွေကပြင်းပြင်းထန်ထန်နဲ့ရှိတယ်လို့စစ်ကောင်စီဘက်ကလည်းပြင်းပြင်းထန်ထန်ဖိနှိပ်တာတွေလည်းရှိတယ်တစ်ဖက်မှာလည်းစစ်ကောင်စီကသူအုပ်ချုပ်လို့ရတယ်အဲ့မျိုးပြတွေလည်းရှိတယ်နေရာတွေလည်းရှိနေတဲ့ခါကျတော့မြန်မာနိုင်ငံမှာလက်ရှိပဋိပက္ခဖြစ်နေတဲ့အပိုင်းကိုတတ်မှတ်ကြီးဘက်ကဘယ်လိုမြင်လဲရှင်ဥပမာဆိုရင်တချို့ကတော့ဒါ fail state ပေါ့နော်ကြာရှုံးနိုင်ငံဖြစ်လာပြီးချို့ကြလည်းဒါပြည်တွင်းစစ်ဖြစ်နေပြီဆိုပြီးတော့လည်းတင်စားခေါ်ဝေါ်တုံးဆွဲတာတွေလည်းရှိတော့တတ်မှတ်ကြီးအနေနဲ့လက်ရှိမြန်မာနိုင်ငံအခြေအနေကတကယ်ပဲပြည်တွင်းစစ်ဖြစ်နေပြီလားဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ခြုံပြီးတော့ပြောရရင်ပေါ့နော်ဒါတော့ဒီမြန်မာနိုင်ငံရဲ့နေရာဒေသများစုမှာပေါ့နော်ဒီ percentage နဲ့တွက်ရင်ဘာပဲပြော80 ရာခိုင်နှုန်းနေရာတွေမှာဒီကျွန်တော်တို့တော်လိုင်းအင်အားစုတွေအနေနဲ့ပေါ့နော်ကျွန်တော်တို့တော်လိုင်းအင်အားစုလို့ပြောတဲ့ဥစ္စာမှာကျွန်တော်တို့ ethnic resistant organization တွေလည်းပါတယ်လို့ပေါ့နော်ကျွန်တော်တို့ဒီဘက်ဒီပြည်သူတွေ people defense forces တွေရောနောက်ရိုးပြည်သူတွေပါအပါအဝင်ပေါ့နော်အားလုံးကပုံစံအမျိုးမျိုးနဲ့ဒီတော်လန်ရေးကိုပါဝင်ဆောင်ရွက်နေတဲ့ဥစ္စာကတနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေပြီဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့မုတ်ချပြောလို့ရပါတယ်ပေါ့နော်ခုနဒီပြည်တွင်းစစ်ဆိုတဲ့ဥစ္စာကတော့ကျွန်တော်ပွင့်လင်းပြောရင်ကျွန်တော်အမြင်ပေါ့နော်အဲ့တော့တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေတယ်ဒီစစ်တပ်ကိုကျွန်တော်တို့ပြည်သူတွေအနေနဲ့ကိုကာကွယ်ဖို့အတွက်တော်လန်နေရတဲ့ဥစ္စာမှာတနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေတဲ့အတွက်ကြောင့်ဒါကတော့ဟိုပေါ့နော်ဟို civil war ဆိုတဲ့ဥစ္စာကိုကျွန်တော်အနေနဲ့ဟိုဘယ်အတိုင်းအတာအထိပေါ့နော်သုံးလို့ရတယ်မရလဲဆိုတော့ပြောရတာတော့ခုဝင်နေရင်ပြောရရင်ခက်တော့ခက်ပါတယ်ဒါပေမဲ့ဒါအခုအနေထားဖြစ်ပြနေတဲ့ဥစ္စာတွေပေါ့အခြေပြုရင်တော့ဒါကျွန်တော်တို့တွေကပြည်တွင်းစစ်အထဲမှာကျွန်တော်တို့ရှိနေတယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ်
ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းကိုမိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းပြီးတော့မြန်မာဒီမိုကရေစီရဲ့အစီအစဉ်ဖြစ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလောက်တစ်ချက်နှိပ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ဒီကနေ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေဟာကြေးရွာဒေသတွေကိုပိုးတိုးပြီးတော့ပြင်းထန်ထားလာနေပါတယ်။ဒီလိုတိုက်ခိုက်မှုမျိုးတွေကိုကာကွယ်ဖို့တိုင်းရင်းသားတွေနဲ့စုပေါင်းခေါင်းဆောင်မှုအပြင်NUG ရဲ့နိုင်ငံသားရေးမူဝါဒကအထူးအရေးကြီးတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းမရှင်ပြည်သူနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေပစီကြီးဖြစ်ရလေကြောင်းရံကာကွယ်ရေးနဲ့ NUG နိုင်ငံသားရေးမူဝါဒအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါတကြံအကြိုကာလ AB 17ရက်မနေ့စောစောပိုင်းမှာစကိုင်းတိုင်းကမ်းဘလူးမြို့နယ်ထဲမှာရှိတဲ့ပစီကြီးကျေးရွာကိုစစ်ကောင်စီလေတပ်ကဘုံကျဲတိုက်ခိုက်ခဲ့တဲ့တဲ့ရင်ဟာပြည်သူတွေကိုတုန်လှုပ်ခြောက်ခြားစေခဲ့ပြီးပြည်တွင်းပြည်ပမီဒီယာတွေမှာဥစားပေးသတင်းဖြစ်ခဲ့ပါတယ်။ပါအဖရုံးဖွင့်ပွဲအထိမ်းအမှတ်အနေနဲ့ဒေသခံပြည်သူလူထုကိုထမင်းကျွေးအခံနေချိန်မှာစစ်ကောင်စီလေတပ်ကလေယာဉ်နှစင်းနဲ့ဘုံကျဲတိုက်ခတ်ခဲ့တာပါ။စစ်ကောင်စီပြောရေးဆိုခွင့်ရှိသူကလည်းပစီကြီးကျေးရွာကိုသူတို့တိုက်ခတ်ခဲ့တယ်ဆိုတာဟုတ်မှန်ကြောင်းဝန်ခံပြောကြားခဲ့ပါတယ်။အခုလိုဘုံကျဲတိုက်ခတ်ခဲ့တာကြောင့်အမျိုးသမီး46ဦးနဲ့ကလေးငယ်35ဦးအပါအဝင်168ယောက်တေဆုံးခဲ့တယ်လို့ NUG ကထုတ်ပြန်ခဲ့တာတွေ့ရပါတယ်စစ်ကောင်စီကတော့တေဆုံးသူတွေဟာ PDF တွေဖြစ်တယ်လို့တုံ့ပြန်ခဲ့တာတွေ့ရပါတယ်ဒီလိုရက်ဆက်ကြမ်းကြုတ်တဲ့စစ်ကောင်စီရဲ့လှုပ်ရက်ကိုအာဆီယံလက်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကပြင်းပြင်းထန်ထန်ပြစ်တင်ချုပ်ချခဲ့ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကလည်းအရေးပေါ်အစည်းအဝေးခေါ်ယူခဲ့ကာတကားပိတ်ဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့တာတွေ့ရပါတယ်လုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ယူဖို့တောင်းဆိုခဲ့သူကုလသမဂ္ဂဆိုင်ရာဗြိတိန်နိုင်ငံသံအမတ်ကြီးဘာဘရာဝူးဝတ်နဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းတို့ကလည်းကုလသမဂ္ဂမှာသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်ဗြိတိန်သံအမတ်ကြီးဘာဘရာဝူးဝတ်ကမြန်မာစစ်တပ်ကဒီလိုလူတွေအစုလိုက်အပြုံလိုက်တေဆုံးစေခဲ့တဲ့တိုက်ခိုက်မှုကိုသူတို့လုပ်ခဲ့တယ်ဆိုတာဝန်ခံခဲ့ပါတယ်အခုလိုမြန်မာစစ်တပ်ကလက်နက်မဲ့ကလေးငယ်တွေနဲ့အယက်သားပြည်သူတွေကိုတရေဘောကြောင်စွာတိုက်ခိုက်ခဲ့တဲ့အပေါ်ဗြိတိန်နိုင်ငံအနေနဲ့ပြင်းပြင်းထန်ထန်ချုပ်ချပါတယ်။ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
။တာမတ်ကြီးဦးကျော်မွန်ထွန်းကလည်းမြန်မာစစ်တပ်ရဲ့အလွန်ဆက်ဆုံရွှေပွဲကောင်းတဲ့ဆက်ရာဇဝမှုနဲ့လူသားမျိုးနွယ်တွေပေါ်မှာကျူးလွန်နေတဲ့ရာဇဝမှုဆိုတာရှင်းပါတယ်။ဒါကပထမဆုံးအချိန်ကျူးလွန်တာမဟုတ်ပါဘူး။ဒါဟာလူမဆန်တဲ့စစ်ကောင်စီဘက်ကကျူးလွန်ခဲ့တဲ့နိုင်ငံတကာရာဇဝမှုတွေတဲကတစ်ခုဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုအလုံးကိုချက်ချင်းရပ်ဆိုင်းဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်2669ကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာပါ။ဒါကြောင့်ကျွန်တော်အနေနဲ့မြန်မာပြည်သူတွေကိုစားနိုင်ငံတကာအသိုင်းအဝန်းကိုအထူးသဖြင့်ကုလသမဂ္ဂလုံခြုံရေးကောင်စီကိုပြည့်ပြည့်စုံစုံဆောင်ရွက်ဖို့ထပ်ပြီးတော့တောင်းဆိုပါတယ်လို့ပြောကြားခဲ့တဲ့အကြောင်း VOA ကဧပြီလ13ရက်နေ့မှာထုတ်လွှင့်ခဲ့ပါတယ်။ပစီကြီးဖြစ်ရလို့ကိစ္စတွေကြောင့်နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေခံခဲ့ရပြီးတဲ့နောက်ကမ္ဘာကျော်တိုင်းမဂ္ဂဇင်းကြီးကစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဩဇာအရှိဆုံးနဲ့အကျော်ကြားဆုံးပုဂ္ဂိုလ်တရားမှာထည့်သွင်းခဲ့တာတွေ့ရပါတယ်။နာမည်ဆိုးတဲ့ကျော်ကြားသူကမ္ဘာပေါ်မှာဒုတိယအဆိုးရွားဆုံးအာဏာရှင်အဖြစ်ရွေးချယ်သတ်မှတ်ခဲ့တာပါ
။ BBC မြန်မာပိုင်းအစီအစဉ်ကလည်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့နှစ်ပြည့်အနေနဲ့တပတ်အတွင်းသတင်းမြင်ကွင်းအစီအစဉ်မှာအဆုံးသတ်တိုက်ပွဲရဲ့အဆုံးအဖြတ်နှစ်တကယ်တမ်းဖြစ်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ AB 15ရဲ့နေ့ကထုတ်လွှင့်ခဲ့ပါတယ်။အဲ့ဒီအစည်းအဝေးမှာ BBC က NUG ဝန်ကြီးချုပ်ယုံပြောခွင့်ရဦးနေဖုံးလတ်လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch နဲ့ Asia Foundation တို့မှအစင့်မြင့်တာဝန်များထမ်းဆောင်ခဲ့ပြီးမြန်မာအရေးကိုနှစ်ပေါင်းများစွာအနီးကပ်လေ့လာနေသူဒေးဗစ်မက်တီဆန်တို့ကိုမေးမြန်းခဲ့ပါတယ်။ BBC ကဦးနေဖုံးလတ်ကိုပစီကြီးကိစ္စလို့နောက်ထပ်မဖြစ်ရအောင် NUG အနေနဲ့လေကြောင်းရံကာကွယ်ရေးဘယ်လိုဆောင်ရွက်မလဲအဆုံးပြဖြစ်စေမဲ့အလှည့်ပြောင်းတွေဖြစ်လာဖို့ရာအခု2023ပထမ၄လတာအတွင်းမှာ NUG အနေနဲ့ဘာတွေပြီးမြောက်ခဲ့ပြီလို့ပြောနိုင်ပါသလဲလို့မေးမြန်းတဲ့အခါ လီချောင်းရံကာကွယ်ရေးအတွက်ဒီဇိုင်းမမကြိုးစားခဲ့ကြောင်းလီချောင်းရံကြိုတင်သတိပေးစနစ်အာလီဝါနင်းစနစ်အကူအညီရရှိဖို့လဲကြိုးစားနေကြောင်းနဲ့ PDF စိုးမိုးထိန်းချုပ်နယ်မြေတွေမှာလီချောင်းရံကာကွယ်ရေးပညာပေးမှုတွေလှုပ်ဆောင်နေကြောင်းပြောပါတယ် NUG အနေနဲ့ One Year Plan ကိုပြန်လည်သုံးသပ်နေတယ်မမျှော်လင့်သောအခက်အခဲတွေတွေ့ကြုံရတဲ့အတွက်ကြောင့်80ရာခိုင်နှုန်းကျော်တော့မျှော်မှန်းချက်ပြည့်မီအောင်ဆောင်ရွက်နိုင်ခဲ့တယ်လို့ဥနေဖုံးလက်ကဆိုပါတယ်ဒီဗစ်မက်သီဆန်ကတော့2023ပထမ4လအထိကတော့ကြီးမားတဲ့တိုးတက်ပြောင်းလဲမှုမျိုးမတွေ့မမြင်ရပါဘူးပဋိပက္ခတွေကိုကြည့်ရင်တစ်ဖက်ဖက်ကအနိုင်ရနေပါတယ်လို့ပြောလို့မရတဲ့အနေအထားမျိုးကိုရောက်နေပါတယ်ဒါပေမဲ့လည်းလူမျိုးစုလက်နက်ကင်တပ်တွေပါဝင် NUG အောက်က PDF တွေရောဒေသရင်းကာကွယ်ရေးတပ်တွေရောဖော်ဆောင်နေတဲ့စီရေလှုပ်ရှားမှုတွေကတော့လူတွေမျောလင့်ထားတာတက်တောင်ပိုပြီးလှုပ်နိုင်တာကိုအတိမတ်ပြရမှာဖြစ်ပါတယ်လို့ဆိုပါတယ
် BBC က NUG ရဲ့အခက်အခဲတွေကိုမေးတဲ့အခါဦးနေဖုံးလက်ကနံပါတ်1အခက်အခဲကတော့ဘဏ္ဍာငွေကြေးရရှိနိုင်မှုနဲ့စက္ကစားစီစီးဝင်နေတဲ့ငွေကြေးတွေပိတ်ပင်တားဆီးနိုင်ရေးဖြစ်ပါတယ်နံပါတ်2ကတော့ဘဏ္ဍာငွေကြေးရှိပေမဲ့စစ်လက်နက်ပစ္စည်းဝယ်မရတဲ့အခက်အခဲဖြစ်တယ်လို့ပြောကြခဲ့ပါတယ်David Mathison က NUG ရဲ့အကြီးအမားဆုံးအခက်အခဲကထောက်ပို့လမ်းကြောင်းနဲ့လက်နက်ရရှိရေးအခက်အခဲပါပဲ။နောက်အရေးကြီးတာကတော့လေကြောင်းရန်ကာကွယ်ရေးအခက်အခဲဖြစ်ပါတယ်။အကြံပြုချင်တာကတော့ time frame နဲ့တစ်နှစ်အတွင်းဘယ်အချိန်ဘယ်ကာလအတွင်းဆိုပြီးကာလအပိုင်းခြားနဲ့ပြောတာမျိုးမလုပ်သင့်ပါဘူး။ဒီလိုတစ်နှစ်အတွင်းဆိုတဲ့ပြောဆိုချက်မျိုးဟာလူတွေကိုလမ်းလွှဲစေတဲ့အပြင်စီမံခန့်ခွဲမှုညံ့တာတွေခေါင်းဆောင်မှုညံ့တာတွေကိုပြသရလဲရောက်ပါတယ်။NUG အနေနဲ့အလုပ်ဆောင်တင်ဆောင်ကိစ္စကတော့တိုင်းရင်းသားအင်အားစုတွေနဲ့ကြားမှာ collective leadership လို့ခေါ်တဲ့စုပေါင်းခေါင်းဆောင်မှုကိုထူထောင်ကြရမှာဖြစ်ပါတယ်လို့အကြံပြုပြောဆိုခဲ့ပါတယ်
။ကိုကျင်မီ၊ကိုဖြိုးစရာတို့၊ကိုလှမိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုစစ်ကောင်စီကကြိုးပေးကွပ်မျက်လိုက်ပြီးနောက်ပိုင်းအာဆီယံအပါအဝင်နိုင်ငံတကာအတိုင်းဝိုင်းဟာစစ်ကောင်စီပေါ်ထားတဲ့သဘောထားအကြီးအကျယ်ပြောင်းလဲသွားကကုလသမဂ္ဂလုံခြုံရေးကောင်စီမှာဆုံးဖြတ်ချက်ချနိုင်တဲ့အထိအကျိုးသက်ရောက်မှုတွေကြီးမားခဲ့တာတွေ့ရပါတယ်။ဗစီကြီးဖြစ်ရဆိုဟာလေကုလသမဂ္ဂအပါအဝင်နိုင်ငံတကာမှာမြမအရေးကိုပုံမအာယုံဆိုင်လာနိုင်စေမဲ့အကြောင်းရင်းတစ်ရပ်ဖြစ်လာနိုင်ပါတယ်။ဒီအတွေ့ NUG ရဲ့နိုင်ငံခြားရေးမူဝါဒဟာအခရာကျပါတယ်။ဒေးဗစ်မက်သီဆန်ကတော့ NUG နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတော်လန်ရေးရဲ့ရည်ရှိမူဝါဒမျိုးကိုမြင်တွေ့လိုပါတယ်။တကယ်နိုင်ငံခြားရေးမူဝါဒဆိုတာကလက်တွေဘာကိုအောင်မြင်အောင်လှုပ်ဆောင်ပေးနိုင်တယ်လဲတကယ်လက်တွေလှုပ်ဆောင်ပြတယ်လဲဆိုတဲ့ပေါ်မှာမူတည်ပြီးအားပေးထောက်ခံသူတွေကကိုယ့်ရဲ့နောက်မှာလာပြီးရည်တည်ပေးကြမှာဖြစ်ပါတယ်လို့ထောက်ပြပြောဆိုခဲ့ပါတယ်ခမညာ
ဘာမြမမီဒီယာမြင်ကွင်းကိုပြည်သွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြခင်မှာတော့မြန်မာပြည်မှာပေးစာကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့မြင်ကွင်းကျယ်မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အခုနှစ်ပထမ3လအတွင်းမှာနိုင်ငံနဲ့တိုက်ပွဲတွေရဲ့ထပ်ဝက်ကြော်ဟာစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားမှာဖြစ်ခဲ့တာပါ။ SP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မတ်စုမှာနိုင်ငံနဲ့လက်နက်ကိုင်ပဋိပက္ခအခြေအနေတွေကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ။
ခုနှစ်ပထမ3လအတွင်းတိုက်ပွဲတွေရဲ့ထပ်ဝက်ကြော်ဟာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေအကြားမှာဖြစ်ခဲ့တာပါ။အာဏာသိမ်းမှုအလွန်နှစ်နှစ်ကျော်အတွင်းနိုင်ငံအနှံ့မှာတိုက်ပွဲပေါင်း 8,800 ကျော်ဖြစ်ခဲ့ပါတယ်။အခုနှစ်ပထမ3လအတွင်းမှာပဲတိုက်ပွဲပေါင်း 680 ကျော်ဖြစ်ခဲ့ပါတယ်။အဲ့ဒီထဲကတိုက်ပွဲပေါင်း 390 ကျော်ကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားဖြစ်ခဲ့တာပါ။ဒီအရေးအတွက်ဟာတိုက်ပွဲအားလုံးရဲ့58ရာခိုင်နှုန်းကျော်ရှိပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာနောက်ပိုင်းကစပြီးစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေတိတိတသားပိုများလာခဲ့ပါတယ်။ဆေးဥချုပ်ရေးအလွန်ရှမ်းနယ်ကယားဒေသမှာစစ်ကောင်စီကထိုးစစ်ဆင်တာပြင်းထန်နေကြ ပင်လောင်းမြို့နယ်မှာတန်ဃာတွေနဲ့အရသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရပါတယ်။တန်ဃာ၃ပါးအပါအဝင်အရသား28ဦးသေဆုံးခဲ့ပါတယ်။ဒီဖြစ်ရပ်အပေါ်မှာစစ်ကောင်စီပို့အမျိုးသားအဖွဲ့ချုပ်နဲ့ကရင်နီခုခံတော်လှန်ရေးတပ်တွေအကြားအပြန်အလှန်ဆွဆွဲခဲ့ကြပါတယ်။ကြံခဲ့တဲ့ခြေကုန်တွေစစ်သုံးပစ္စည်းတွေကစစ်ကောင်စီတပ်ရဲ့အုံဆောင်တွေလို့ကရင်နီတပ်တွေကတုံ့ပြန်ထားပါတယ်။ဆေးဥချုပ်ရေးအလုံးရှမ်းနယ်ကရားဒေသမှာလက်နက်ကင်ပရိပခါတွေကြောင့်အရသား58ဦးထက်မနည်းဆန်းကျင်တင်တည်ဆုံခဲ့ပါတယ်လက်နက်ကင်ပရိပခါတွေအကြားအရသားတွေစုလိုက်ပြုံလိုက်တက်ပြတ်ခံရတာတွေကတနိုင်ငလုံးမှာဆက်လက်မြင့်တက်နေစေဖြစ်ပါတယ်အနာသိမ့်မှုအလွန်မှာအရသား10ဦးနဲ့အတက်တက်ပြတ်ခံရတဲ့ဖြစ်စဉ်19ခုတည်းမှနေရှိခဲ့ပါတယ်။ကချင်၊ကယား၊ရှမ်း၊ရခိုင်၊စကိုင်းနဲ့မကွေးတိုင်းကအရသား290ကျော်အသက်ဆုံးရှုံးခဲ့ပါတယ်။အများဆုံးကစကိုင်းတိုင်းမှာဖြစ်ပြီး162ဦးကျော်သေဆုံးခဲ့ပါတယ်။ဒါအပြင်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကမ်းဘလူမျိုးနဲ့ဗစီကြီးရွာကကလေးငယ်40ကျော်အပါအဝင်အရသား150ကျော်သေဆုံးခဲ့ပါတယ်။
SB မြာရဲ့မြင်ကွင်းကျမဆုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှာဘေးစာကဏ္ဍကိုတင်ဆက်ပေးမှာပါမဟိတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ
်။ခလေးဆိုလေးဆိုတဲ့သောရရှင်ကနှစ်သစ်မှာ view ရဝိုင်းတော်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာခြင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းမြတ်တာပို့သလိုက်ပါရင်ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ပါရစေရှင်မြမပြည်ကြီးလည်းနှစ်သစ်မှာအခြေအနေသက်သာကောင်းမွန်နိုင်ပါစေလို့ဆုတောင်းမိပါတယ်နောက်ထပ်သောရရှင်ဧပြီမောင်မောင်ကတော့နှစ်သစ်မှာမင်္ဂလာပါ view ရဝိုင်းတော်သူဝိုင်းတော်သားများအားလုံးအေးချမ်းကြပါစေလို့ဆုမကောင်းတောင်းလိုက်ပါရင်ဒါမဲ့မြမပြည်မှာတော့မိတောက်နေတယ်တို့မြမတွေကဲသူမဲ့နေရပြီလို့ရေးလာပါတယ်ဟုတ်ကဲ့ပါခုလိုမျိုးအဝေးကရောက်နေတဲ့သူတွေကိုနှစ်တမဆုမွန်တောင်းနေပေမဲ့လည်းဖြီးရင်းကဒုက္ခတွေကိုသောရရှင်ရေးလာတာဖြစ်ပါရဲ့ဝင်းဝါဆိုတဲ့သောရရှင်ကတော့ VOE ကိုနားထောင်ရတာအရင်ကောင်းပါလိမ့်ရှင် VOE ဖွဲ့သူဖွဲ့သားများကျမ်းမာကြပါစေလို့ဆုတောင်းပေးချင်ပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်နှစ်တမရှင်လန်းချမ်းမြေ့ပါစေလို့ဆုတောင်းပေးပါတယ်ရဲလေးဆိုတဲ့သောရရှင်ကတော့သူသိချင်တာတစ်ခုကိုမေးလာတာပါမြမရေးသုံးသက်ချက်လေးတွေမှလွင့်ပေးတော်မူလားဗျာတဲ့ဟုတ်ကဲ့ပါကိုရဲလေးအပတ်စဉ်ဗုဒ္ဓဘူးနေ့တိုင်းမှာမြမရေးသုံးသက်ချက်ထုတ်လွှင့်ပေးနေပါတယ်နော်အဲ့စီစဉ်ကိုကြာတာရင်းနေ့မနေ့တိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ကျွန်တော် VOA က21ရက်နေ့ကစပြီးတော့ Unicorn နဲ့ပြောင်းလဲပြီးတော့ဖော်ပြပေးနေပါတယ်နော်ဒါနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တွေမှာတော့သောရရှင်တောင်ထွန်းက
ကမ္ဘာအတိုးတက်ဆုံးနိုင်ငံ American ရဲ့ VOA Bombies အစီအစဉ်မှာစံချိန်မီ standard unicode font ကိုတုံးလာတာမြင်ရလို့သူများတို့ထက်အများကြီးနောက်ကျပေမဲ့လည်းဝမ်းသာပါတယ် congratulations ပါဗျာ
VOA မြန်မာဝိုင်းအစီအစဉ်ကတင်ဆက်ပေးနေတဲ့သတင်းတွေကို internet ဆာမျက်နှာပေါ်မှာပို့ပြီးတော့အဆင်ပြေပြေကြည့်ရှုနိုင်ဖို့အတွက် VOA မြန်မာဝိုင်းဆာမျက်နှာတွေကို21ရက်နေ့ကစပြီးတော့ unicode နဲ့ပြောင်းလဲပြီးဖော်ပြပေးလိုက်ပါတယ်အခုပြောင်းလုပ်နေတဲ့ကာလမလို့ဆက်ပြီးတော့လက်စားသက်လုပ်နေရတဲ့အပိုင်းလေးတွေလည်းရှိနေပါတယ်ရှင်နောက်သောရရှင်တယောက်ဖြစ်တဲ့ Leon ကတော့ VOA Bemis application မှာမြန်မာစာ font တွေလွှဲနေပါတယ်ဟုတ်ပါတယ်ခုနကသောရရှင်ကိုပြောသွားသလိုပါပဲကျမတို့ VOA သတင်းဖော်ပြချက်တွေကို2021ရဲ့နေ့ April 18ရက်နေ့ကစပြီးတော့ Unicode နဲ့ပြောင်းလဲပြီးတော့ဖော်ပြပေးလိုက်တာမလို့တခြားချိတ်ဆက်ထားတဲ့စာမျက်နှာတွေမှာလည်းပြောင်းလဲလိုက်လုပ်နေရပါတယ် VOA Burmese application မှာလည်းအလုံးစုံပြောင်းဖို့လုပ်နေပါတယ်။အခုထိဆိုရင် application ကိုဖွင့်ကြည့်လိုက်ပြီးဆိုရင်စလုံးတွေမှားနေတာမြင်ရပါမယ်လေ။အဲ့မှာရှိနေတဲ့သတင်း link တွေကိုထိလိုက်ရင်တော့စလုံးအမှန်တွေနဲ့ဖတ်ရှုနိုင်ပါပြီနော်။အခုလိုမျိုးဝေဖန်အကြံပြုလာတာကိုအထူးကျေးဇူးတင်ပါတယ်ရှင်။မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ပေါ်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိကြပါ။ကောင်းငင်ဆိုတဲ့နောက်ထပ်သောရရှင်တယောက်ကလည်းအာနာသိန်းစစ်ကောင်စီရဲ့လှုပ်ရက်တွေကဖျောက်ဖျက်လို့မရတာသိစေချင်ပါတယ်ဆိုပြီးတော့အခုလိုရေးလာပါရင
်မင်္ဂလာပါ VOE အဖွဲ့သားတွေအားလုံးကျန်းမာချမ်းသာကြပါစေ။ပြည်သူတွေရဲ့အခက်အခဲအဖြစ်ဆိုးစနစ်ဆိုးမင်းဆိုးတွေရဲ့ရန်ဆွဲတွေကင်းဝေးကြပါစေဗျာ။သတင်းတွေနေ့တိုင်းကိုနားထောင်ပြပါရစေ။ကြားရတာနားထောင်ရတာရင်ဆိုးတယ်ဗျာပြပရောက်နေပေမဲ့ကိုယ်တိုင်ခန်းစားနေရတယ်လို့ပါပဲခလေးဘွားကစိုင်းပေါ်မှာရေးတဲ့စလုံးမှားရင်ခဲပြက်နဲ့ဖျက်လို့ရပေမဲ့အခုစကစအာနာတက်မှတ်ပြီးတော့လုံနေတဲ့လူရတွေကပြည်သူတွေရဲ့ဘဝတွေအိုးအိမ်တွေအသက်တွေအဖြစ်ကင်းတဲ့ခလေးတွေရဲ့မျောလင့်ချက်တွေကိုခဲပြက်နဲ့ဖျက်တယ်လို့တွေးလို့မရပါဘူးတူသောပိဆက်မှုပြန်ပြီးတော့ပိဆက်ရပါလိမ့်မယ
်ဆူဆူရရလှုပ်လိုက်တဲ့လူရတွေကအမားကိုပြင်ဆင်လို့ရတဲ့အနေအထားမဟုတ်တော့ပါဘူးဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ဒီမှာ video ကိုစာရင်းနေကြတော့ရှင်ဥလာထုံးကလည်းနှစ်သက်အတွက်နှုတ်ခွန်းဆက်ရင်းနဲ့မြန်မာနိုင်ငံကလက်တလုံးဖြစ်ရဆိုးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးသွားပါတယ်
။နှစ်သက်မှာဝိုင်းတော်သားအလုံးကိုစိတ်နှပြချမ်းမာချမ်းသာကြပါစေကြောင်းစုမုံကောင်းတောင်းပြီးမေတ္တာပို့တာပါတယ်ခင်ဗျာ။ကျွန်တော်စာလဲမကြားတာကြားလာပြီလေလို့တစ်ခါတစ်ခါတော့စဉ်းစားမိတာပေါ့။ဒါပေမဲ့မပြတ်နားထောင်နေတော့ကြားရတာတွေကြောင့်စိတ်ဖိစီးမှုတွေလည်းဖြစ်ရတာပါ။တည်တာတဲ့အချက်ကအဖွာကြီးလေကိုတရားကိုကိုမဖတ်ဖဲအခုထိဘာမှဖြစ်မလာတဲ့ဟာတွေနားထောင်ပြီးအကုဇိုးတွေပဲပွားနေဒဲဦးပဲရမှာပဲလို့နေတိုင်းအပြောခံရတာဗျကျွန်တော်ကရေဒီယိုကိုနေတိုင်းနားထောင်ပြီးတိုင်းအကုဇိုးပွားနေတာကိုဒီမနေ့တော့မ်အန်ဒရူးစ်မင်းများကမ်းမှာအန်ဒရူးရဲ့ရေရိုရေရှည်လုပ်ငန်းစဉ်မှာမြမရေးနိုင်ငံတကာအဖွဲ့အစည်းဖွဲ့ဖို့ကိစ္စပါလာတာကြားလို့ကျေနပ်မိတာနဲ့ကျေးဇူးတင်ကြောင်းပြောဖို့စာရေးလိုက်ရပြန်ပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာဒီနေ့တက်မှာတော့မင်္ဂလာမရှိဆိုးရွားရုပ်မာလာတဲ့ပစည်းကြီးကြီးရွာဘုံကျဲတိုက်ခိုက်ခံမှုအတွက်ပြင်းထန်စွာခံစားရတာကိုလည်းပြောချင်ပါတယ်လူကြီးတွေဆုံးမစကားရှိပြီးသားပါကြားရရကျွန်မမယူတာတဲ့အင်မတန်လေးနက်တဲ့စကားတစ်ပိုက်ပါနားလည်လွယ်ပါတယ်သဘောပေါက်ဖို့တော့ခက်တာပါကချင်ကတောနဲ့ထဲမှာနိုင်ငံရေးအထိတ်မှပွဲလေးပါတော်နဲ့ထဲမှာပါညူနာမပြောနဲ့ရွာနီးချုပ်ဆတောင်မဟုတ်ပါဘူး60ကျော်တေကြတယ်လေဘာပြောမလဲရုပ်မာတဲ့ကြာစိုးကရဲလွန်းတာလေဒါကိုဘာမှမခံစားကြဘူးလားကို့လူနဲ့ကိုလှုပ်ပါလားဘာဖြစ်လာမှမို့ဒီလောက်ရဲရဲတင်းတင်းလှုပ်နေတာလဲစားနေကြကြောင်ပါမဟုတ်ဘူးလေဒီအတိုင်းကြည့်နေမယ်ထင်နေတော့မလားကြားရဲရကျွန်မမယူတာတယ်ဗျာ
ဥလာထွန်းဖြစ်ပါရင်မင်္ဂလာနှစ်တပါအင်္ဂလိပ်အန်ဒီလဲကျမ်းမာပါရဲ့နော်ဒီနေ့ကအီးမေးလ်တွေကိုကျွန်မပြန်ကြည့်ရင်လည်းဒီနှစ်တကြံကအင်္ဂလိပ်လိုနှစ်ယောက် VOE အတွက်လက်ဆောင်ဆိုပြီးတော့ဝင်နေတဲ့ဗရောက်ခိုင်းကြီးနဲ့တပ်ပုံပြန်တွေးလို့တော့မှသတိရပြီးတော့ပြောမိပါရင်အင်္ဂယ်စာရေးတာမကြားကြပေါ့ဆိုလို့နောက်ဆုံးရေးလိုက်တဲ့စင်ကူနိုင်ငံသားရေးဝန်ကြီးစာကိုတော့မှမှတ်မှတ်ရရဖော်ပြပေးလိုက်ပါရနော်မြန်မာနိုင်ငံမှာစီရေးပြိပက္ခကြောင့်အရက်သားပြည်သူတွေအထူးထိခိုက်နေရတဲ့အခြေအနေတွေကအမတမစိတ်ထိခိုက်ဖို့ကောင်းပါရဲ့စီပရိပခါတွေဖြစ်ပွားကြရင်ရက်သားတွေရှိရဲ့ဒေသတွေကိုရှောင်ကိုရှောင်ကျရမယ်ဆိုတာကဘယ်စစ်မှမဆိုလိုက်နိုင်ရမယ်အချိန်ဖြစ်ပြီးတော့ဒါကိုချိုးဖောက်နေတာဖြစ်ပါရင်ရက်သားတွေအစုလိုက်ပြုံလိုက်တိုက်ခိုက်မှုတွေပြုလုပ်ကြတဲ့သူတွေကိုလည်းနှောင်းနှစ်ပေါင်းများစွာတိဆက်လက်ပြီးတော့ရေးယူကြတာနိုင်ငံတကာမှာတာဒကားတွေနဲ့တကွရှိထားပါတယ်ကျွန်မကတော့ဒီနှစ်တက်ကမြန်မာပြည်သူတွေအတွက်သတင်းကောင်းတွေစောင့်ကြည့်ပေးနိုင်တဲ့နှစ်ဖြစ်ပါစေလို့ဆုတောင်းနေမိပါတယ်ခုဆက်ပြီးတော့ရင်ဖွင့်လာတဲ့သရရှင်ရဲ့စာတွေကိုဖော်ပြပေးခြင်းပါတယ်ရှင်။ရန်ကုန်တိုင်းကရေးလာတဲ့သရရှင်တယောက်ကတော့မြန်မာနိုင်ငံမှာအဆင်မပြေလို့အလုံးလုံးဖို့နိုင်ငံသားတိုင်းပြည်ရောက်တော့လဲဒုက္ခတွေကြုံရပါတယ်ဆိုပြီးရေးလာတဲ့သရရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါတယ
်။ MOU တွေကို electronic ဆက်ယုံက2လပဲရှိသေးတယ်။ order မရှိလို့ဆိုပြီးအလုပ်ထုတ်လိုက်တယ်။ကျွန်တော်တို့ဘလို့လုပ်မှာလဲ။လူပေါင်း1060ထုတ်လိုက်တယ်။ဘယ်အဖွဲ့ကိုအကူအညီတောင်းရမှာလဲဗျာ။ကူညီပေးပါ။ဝိုင်းဝန်းကူညီပေးကြပါ VOE ရေ။ထိုင်းစကားလည်းပြောမတတ်ဘဲဖွဲ့အစည်းကိုအကူအညီတောင်းအောင်ပါလေဗျ
။တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါရင်ပုံမကောင်းမအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါရရှင်။
ပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတယ်viewing မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို viewing မြန်မာပိုင်း facebook စာမျက်နှာနဲ့ youtube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မိုင်းမပေးစာကဏ္ဍကိုမဟိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအမျိုးသမီးတယောက်ဟာရေသူမပုံစံရေရဲတစ်ခုကိုဝတ်ဆင်ပြီးတော့မိုင်30လောက်ရေကူးရင်အမိုက်ပေါင်20လောက်ကိုတင်းစီခဲ့တဲ့အတွက်ကမ္ဘာစံချိန်တင်လိုက်ပါတယ်ဂျပန်နိုင်ငံမှာအသက်80အရွယ်တွေနဲ့ဖွဲ့ထားတဲ့ဘောလုံးအသင်းတွေပြိုင်ပွဲကျင်းပရှင်ပြိုင်နေကြပါတယ်ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းကျန်းနဲ့မခင်ဖြူတွေတို့တင်ဆက်ပေးထားပါတယ်ခင်ဗျာ
မေဂန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကအမျိုးသမီးတယောက်ဟာရေသူမပုံစံရေရက်တစ်ခုကိုဝစ်ဆင်ပြီးမိုင်30လောက်ရေကူးရင်းအမိုက်ပေါင်20လောက်သိမ်းဆီးခဲ့တဲ့အတွက်ကမ္ဘာစံချိန်တင်လိုက်ပါတယ်ရေသူမမာလီလို့အများကခေါ်ကြတဲ့မာလီလီဗန်ဆိုသူအမျိုးသမီးဟာရေကူးကျွမ်းကျင်သူဖြစ်ပြီးဂင်းကမ္ဘာမှတ်တမ်းစံချိန်၄ခုတင်ထားတဲ့သူလည်းဖြစ်ပါတယ်ဒီတစ်ခေါက်မှာတော့သူဟာရေသူမပုံစံရေရက်ဝစ်ဆင်ပြီး14နာရီ15မိနစ်လောက်ကြာအောင်ဘစ်ကိန်းပင်လယ်အော်ဒေသမှာရေကူးခဲ့တာပါရေကူးရင်းနဲ့ပဲပလတ်စတစ်အမိုက်ပေါင်20လောက်ကိုလည်းသိမ်းဆီးပေးခဲ့ပါတယ်။14နာရီကျော်ကြာသူရေကူးနေတဲ့အချိန်အတွင်းစေတနာဝန်ထမ်းအဖွဲ့တစ်ခုကကရက်လီဝီဘော်ကနေစီအဖွဲ့ကအရေးပေါ်ကိစ္စတွေကိုစောင့်ကြည့်ပေးနေခဲ့ပြီးအစားအသောက်နဲ့ရေကိုလည်းဖြည့်ဆည်းပေးခဲ့ပါတယ်။လီဗန်ဟာအက်စတိုးနီးယားနိုင်ငံမှာမွေးဖွားခဲ့သူဖြစ်ပြီးငငယ်ကလေးကရေကူးခဲ့တာပါ။အမေရိကန်ပြည်အောင်စုမိုင်ယာမီမြို့ကိုပြောင်းရွှေ့အခြေချခဲ့ပြီးနှွေးထွေးတဲ့နေရာမှာနေဖို့ကသူ့ရဲ့အိမ်မက်ဖြစ်ပါတယ်။ဖလော်ရီဒါပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီရဲ့အဆိုအရမိုးရီတွေကလေမြောင်းတွေကတစ်စင်စီးဆင်းလာတဲ့အညစ်အကြေးတွေဟာဒီပင်လယ်အော်ဒေသကိုညစ်ညမ်းစေပါတယ်။လပိုင်တွေသနာကြောက်တန်းတွေနဲ့တခြားရေနေသတ္တဝါအမြောက်အများလည်းနေထိုင်တဲ့ဒေသဖြစ်ပြီးကမ္ဘာလက်ခီးသွွားတွေလည်းလာရောက်ကြည့်ရှုကြတာကြောင့်ခီးသွွားလုပ်ငန်းအတွက်အရေးကြီးတယ်လို့အနီးအနားမှာနေထိုင်တဲ့လီဗန်လူဒေသခံတွေအတွက်လည်းညစ်ညမ်းမှုတွေကိုတန့်ရှင်းဖို့ကအရေးကြီးတာဖြစ်ပါတယ်ရှင
်။ဂျပန်နိုင်ငံမှာအသက်80အရွယ်တွေနဲ့ဖွဲ့ထားတဲ့ဘောလုံးအသင်းတွေပြိုင်ပွဲကျင်းပရှင်ပြိုင်နေပါတယ်။ဘောလုံးပြိုင်ပွဲလိုတွန်းတွန်းတိုက်တိုက်ကစားရတဲ့အားကစားတွေဟာထိခိုက်မှုများနိုင်တဲ့အတွက်အရင်တုန်းကတော့အသက်ကြီးသူတွေအတွက်မဟုတ်ဘူးလို့ယူဆထားခဲ့ကြတာပါ။ဒါပေမဲ့လည်းဂျပန်နိုင်ငံမှာအသက်ကြီးသူတွေများလာနေပြီးအသက်65နှစ်နဲ့အထက်လူဦးရေကနိုင်ငံရဲ့3ဘုံ2ဘုံလောက်ရှိနေတာပါ။အသက်ရှည်ကျန်းမာတဲ့လူတွေလည်းများလာတဲ့အတွက်အသက်ကြီးတဲ့သူတွေဘာလို့နိုင်တယ်လဲဆိုတဲ့အမြင်တွေလည်းပြောင်းလာကြပါတယ်။အသက်60နဲ့အထက်ဘောလုံးသမားတွေနဲ့ဖွဲ့စည်းထားတဲ့တက်ကြီးဘောလုံးအသင်းတွေကို2002ခုနှစ်လောက်ကစတင်ဖွဲ့စည်းခဲ့ပြီးအဲ့ဒီအချိန်ကအသက်80နဲ့အထက်လူကြီးတွေပါဝင်တဲ့အသင်းက၄သင်းပဲရှိတာပါအခုဆိုရင်တော့အသက်80နဲ့အထက်လူကြီးတွေပါဝင်တဲ့ဘောလုံးအသင်း3သင်းအပါအဝင်တက်ကြီးဘောလုံးအသင်းပေါင်း18သင်းလောက်ရှိနေပါပြီဒါဟာဂျပန်လူမှုအတိုင်းအဝိုင်းရဲ့ပုံစံနဲ့ဆင်တူပြီးတော့အသက်ကြီးတဲ့လူတွေလည်းကစားနိုင်တာကိုပြနေတာပါလို့ရာသပံဘောလုံးအသင်းအဖွဲ့ချုပ်ရဲ့ ထွေထွေအတွင်းရေးမှူးယူတာကာအီတိုကပြောပါရယ်အသက်80တန်းအသင်းတစ်ခုကအသက်ကြီးဆုံးကစားသမားရှင်ကိုရှီဇာဝါဟာဆိုရင်လဲအသက်63နှစ်ရှိနေပြီဖြစ်ပြီးဂိုးသမားအဖြစ်ကစားနေတာအနှစ်30ကျော်နေပါပြီတက်ကြီးဘောလုံးသမားတွေအတွက်ဘောလုံးကစားတာဟာအားကစားလုပ်တာတွေမဟုတ်ဘဲလူချင်းတွဲဆုံစကားပြောနိုင်ပြီးတငယ်ချင်းအစ်စ်တွေနဲ့တွဲဆုံဖို့ဖြစ်ပါတယ်ဒါကြောင့်လဲလူတွေဟာစိတ်ပျို့ကုန်မှုဖြစ်လာကြတယ်လို့အတွင်းရေးမှူးမစ္စတာအီတိုကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားတက္ကသိုလ်လော့စ်အေဂျလစ် UCLA ကဘောလုံးကန်နိုင်တဲ့လူတူဆက်ရုပ်တစ်မျိုးကိုတီထွင်လိုက်ပါတယ်အာဒီမစ်လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ဟာလူလိုမညီညာတဲ့မျက်နှာပြင်စမ်းတမ်းတဲ့နေရာတွေမှာလမ်းလျှောက်နိုင်ပြီးဘောလုံးမှာကစားနိုင်တာဖြစ်ပါတယ်ဒီဆက်ရုပ်ဟာအမြင့်ပေ၄ပေ၈လမရှိပြီးအလေးချိန်ကတော့85ပေါင်ရှိပါတယ်ဒီဆက်ရုပ်လေးကိုသူတေတီကျောင်းသားတွေကကျောင်းဝင်းထဲမှာဆက်ရုပ်ကိုအပြေးနဲ့ဘောလုံးကန်တဲ့နီးတွေကိုလေ့ကျင့်ပေးနေပြီးဇူလိုင်လမှာပြည်ထောင်စုမှာကျင်းပမဲ့ဆက်ရုပ်ဘောလုံးပြိုင်ပွဲမှာပါဝင်ရှင်ပြိုင်မှုအတွက်လေ့ကျင့်ပေးနေတာပါဒီဆက်ရုပ်ဟာတစ်ဆက်ကန့်ကို 1.1 မီတာရှောက်နိုင်ပြီးတော့ဒါဟာလူတူဆက်ရုပ်တရုပ်အနေနဲ့ကမ္ဘာအမြန်ဆုံးလမ်းလျှောက်နိုင်တဲ့စံချိန်ဖြစ်ပါတယ်လို့ UCLA သုတေသီတွေကပြောပါဗျ။အဲ့ဒီဆက်ရုပ်မှာအဓိကထူးခြားတဲ့တီထွင်မှုနောက်တစ်ခုကတော့လှုပ်ရှားမှုတွေကစွမ်းအင်ကိုဖန်တီးပေးနိုင်တာဖြစ်ပြီးလူတွေရဲ့ဇီဝကြွက်သားတွေလိုပြုမူတာပါ။ Hydraulic အရေဖိအားဆက်တွေအစားElectronic လျှက်စင်းတဲ့ထိချုပ်တဲ့ဆက်တွေကိုတုံးထားပြီးအသံစူညံမှုနည်းသလိုလှုပ်ရှားမှုကိုလည်းပိုးပြီးတော့ထိထိရောက်ရောက်လုပ်နိုင်ပါတယ်။ Hydraulic အရေဖိအားဆက်တွေမဟုတ်တဲ့အတွက်အရေယိုဖိတ်တာတွေကိုလည်းရှောင်ရှားနိုင်ပါတယ်။နောက်အနာဂတ်မှာတော့လူတွေလိုပဲပြုမှုလှုပ်ရှားနိုင်ပြီးလူတွေကိုကူညီပေးနိုင်တဲ့ဆက်ရုပ်တွေတည်ထွင်နိုင်ဖို့မျှော်လင့်ပါတယ်လို့ UCLA သုတေသနအဖွဲ့ရဲ့ခေါင်းဆောင်ကပြောပါတယ်ရှင်။
သူကြဆံပြသတင်းများစီစဉ်ကိုကိုငိမ့်ချမ်းနဲ့မခင်ဖြူထွေးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VUE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီတိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
။တပည့်ချင်းရဲ့ဆူရနေငယ်ကတ်တုံးမျိုးတော်ကအမေရိကန်တန်တမန်နေနဲ့မိသားစုဝင်တွေကိုထူးတက်ဖို့ဝင်တွေကတနင်္ဂနွေနေ့အစောပိုင်းမှာပဲတန်ယုံကနေအောင်မြင်ကဲထုတ်နိုင်ခဲ့ပါတယ်။အမေရိကန်ထူးတက်ဖို့ရဲ့ကဲထုတ်တဲ့အစီအစဉ်ဟာတနားရီတော့မကြောက်ဘူးလို့လည်းတာဝန်ရှိသူတွေကပြောခဲ့တာပါ။ပြင်သစ်ကလည်းတန်တမန်တွေကိုကဲထုတ်နေတယ်လို့ဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ကတ်တုံးမျိုးတော်ကတန်ယုံလုပ်ငန်းတွေရာယီရဆိုင်ထားတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ရာယီဝန်ကြီးအန်တိုနီဘလင်ကင်စနေနေ့မှာပြောဆိုလိုက်ပြီးတော့ကယ်ဆယ်ရေးတွေဆက်လုပ်ခဲ့တာပါ။ဆူဒန်စစ်တပ်နဲ့ RSF ပြည်သူ့စစ်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်ဒေချေမှုတွေသိရတာတိုးလာပြီးလုံခြုံရေးအတွက်အထူးစိုးရင်လာရတာကြောင့်တန်ယုံကိုယာယီပစ်ဖို့ညွန်ကြားခဲ့တာလို့လည်းဝန်ကြီးဘလင်ကင်ကကြေညာချက်ထဲမှာပြောဆိုထားတာပါကယ်ဆယ်ရေးအစီအစဉ်တွေအောင်မြင်မြင်အဆုံးသတ်တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကလည်းစနေနောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ခဲ့တယ်လို့ကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ခဲ့ကြတဲ့အမေရိကန်တပ်ဖွဲ့တွေနဲ့တခြားနိုင်ငံတွေကိုကျေးဇူးတင်စကားလည်းပြောကြားသွားပါတယ်ယူအန်နိုင်ငံမှာအမျိုးသမီးတွေလူမျိုးဝင်ခေါင်းစည်းပေါ်မှာချော်ရမဲ့စည်းကမ်းကိုလိုက်နာမှုရှိမရှိစောင့်ကြည့်တဲ့အစီအစဉ်တွေဟာစန့်ကျင်မှုတွေကြုံနေရပါတယ်။စည်းကမ်းအတွက်ကိုအမျိုးသမီးတွေတော်တော်များများမလိုက်နာသလိုရှင်းနေရဲ့ဝေဖန်မှုတွေတက်ကြွလို့ရှားသူတွေကခြေဖျက်ဖို့ကြိုးပမ်းမှုတွေလည်းရှိနေကြတာပါ။အစီအစဉ်တွေကိုဧပြီလ15ရက်နေ့မှာစတင်တဲ့အကြောင်းနိုင်ငံပိုင်သတင်းကကြေညာထားပါတယ်။ဒီမတိုင်ခင်တစ်ပတ်မှာပဲအစ္စလမ်ဘာသာနဲ့အညီအများပြည်သူသွားလာတဲ့နေရာတွေမှာအမျိုးသမီးတွေခေါင်းစည်းပေါ်မှာချုံမှုအမိန့်တိုင်းလိုက်နာမှုရှိမရှိလမ်းတွေပေါ်ကလူညုံရေးကင်မရာတွေပါဝင်စောင့်ကြည့်တဲ့အစီအစဉ်တွေကိုတိုးမြှင့်ထားတယ်လို့အီရန်ရဲတပ်ဖွဲ့အကြီးအကဲကပြောဆိုထားပါတယ်။ပိုင်ဆိုင်မှုတွေညှင်းပွားနေတဲ့ထိုင်ဝမ်ရေလက်ကျမ်းမှာဥရောပရေတပ်တွေကစစ်သည်မော်တွေကင်းလဲကြဖို့ဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားမူဝါဒရေးအကြီးအကဲဂျိုးဆက်ဘော်ရောကတနင်္ဂနွေနေ့ထုတ်ပြင်သစ်စာဆောင်သဘောထားအမြင်မှာတောင်းတိုက်တွန်းပြောဆိုသွားပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လွင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Deere နဲ့ TN1 တို့ဖြစ်ပါတယ်။ View American တာရတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 ထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190တို့ကအတန်လွင်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်လိုက်ပါ
This program has come to you from the Voice of America, Washington.